Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တဲ့2019ခုနှစ် February 29ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမာဆန်တော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါမိုးစုံမျိုးကအဓိကကျတဲ့ဒါဇင်ကိုအီရတ်တပ်ဖွဲ့တွေတင်ပိုက်လိုက်ပြီးလို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကသူကြားခဲ့တာတွေဟာမျောလင့်ထားတာတည်းပုံပြီးဆိုရတယ်လို့ကုလသမဂ္ဂအလူခွင့်ရဲ့ဒုက္ကိုစလဲရန်ဟီလီကပြောပါတယ်။မြောက်ကိုရီးယားလူမျိုးရေးဆိုင်ရာကြီးတန်းတာဝန်ရှိသူ9ဦးကိုလေရင်ပစ်ဆက်တနက်နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အခုအချိန်ဟာအကြမ်းဖက်မှုကိုနိုင်ငံအနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာပြပြသသားဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်
။အကြမ်းဖက်မှုဘက်ကရက်မလားအကြမ်းဖက်မှုစတင်တဲ့ဘက်ကရက်မလားအကြမ်းဖက်ခံရတဲ့ဒုရီဘက်ကကာကွယ်မလားအကြမ်းဖက်သမားတွေ
ဒီကြောင့်တရင်နေပြီးမှတင်ဆက်သွားဖို့ရှိတယ်လို့တခါတက္ကသိုလ်ကျောင်းဝင်တွေကတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီတက္ကသိုလ်ကျောင်းသားတွေရဲ့သဘောထားတွေကိုလည်းတင်ပြပေးအောင်မှာပါနောက်တစ်ခါဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့လူအခွင့်ရေးအထူးကော်စလဲမစ္စယန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလေ့လာတွေ့ရှိချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့တုံ့ပြန်ချက်တွေကိုလည်းကြားရမှာပါအခုအချိန်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပါမယ်ခင်ဗျာ
အီရန်နိုင်ငံမူဇိုးမျိုးကအရေးပါတဲ့တရားရင်ကိုဒီကနေ့တနင်္လာနေ့မှာအီရတ်တပ်ဖွဲ့တွေသိမ်းပိုက်လိုက်ပါတယ်။မူဇိုးမျိုးအနောက်ပိုင်းကနေအစ္စလာမ်ဆွေးရောင်းအိုင်အက်စ်စစ်သွေးကြွားတွေကိုမောင်းထိုးဖို့အတွက်တနင်္လာနေ့ကထိုးစစ်ကိုလည်းအီရတ်တပ်ဖွဲ့တွေစတင်နေတာပါ။မူဇိုးမျိုးကိုပိုင်းခြားထားတဲ့ Tigris မြစ်ရဲ့အမှတ်၄တရားလို့ခေါ်တဲ့တောင်ဘက်အဆင်ဆုံးမြေကူးတရားကိုဆွေးရတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးလို့အီရတ်ဆွေးရတာဝန်ရှိသူတွေကပြောပါတယ်။မူဇိုးမျိုးတိုက်ပွဲတွေအတွင်းတရားတွေအားလုံးဖျက်ဆီးခံထားရပြီးမြစ်ကိုပြန်ပြီးဖျက်ကူးနိုင်ပြီဆိုရင်တော့စစ်တပ်အနေနဲ့တပ်ဖွဲ့တွေရွှေ့နိုင်မှာဖြစ်တယ်လို့အထောက်ပံ့တွေကလည်းပို့နိုင်မှာပါ။မူဇိုးမျိုးနောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာချိန်မှာပဲအဲ့ဒီဒေသကအခြေသားတွေအတွက်လည်းစိုးရိမ်နေကြပါတယ်။အခြေသားတွေဟာစားနပ်ရိက္ခာ၊လောင်စာဆီနဲ့စီးပွားပစ္စည်းတက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခဖြစ်ကုလသမဂ္ဂကပြောထားတာပါ။အခြေသားအများပြားကတော့မူဇိုးမျိုးအရှိပိုင်းကတိုက်ပွဲတွေကြောင့်မြို့အနောက်ပိုင်းကိုထွက်ပြေးသွားကြသူတွေဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုပြုတင်သွင်းမဲ့အစိုးရအဖွဲ့အတွက်ဘတ်ဂျက်ထဲမှာကာကွယ်ရေးအတွက်အသုံးစရိတ်တိုးတောင်းထားပြီးနိုင်ငံခြားရေးဌာနနဲ့သဘာဝပတ်ဝန်းကျင်ကာကွယ်ရေးအေဂျင်စီ EPA လို့တခြားအဖွဲ့အစည်းတွေအတွက်အသုံးစရိတ်လျှော့ချထားပါတယ်။ဖက်ဒရယ်အစိုးရရဲ့အသုံးစရိတ်နဲ့ပတ်သက်တဲ့ရည်မှန်းချက်ကိုအစိုးရဌာနတွေစီဒီကနေ့ပေးပို့တဲ့မှတ်တမ်းစာထဲမှာအသေးစိတ်ဖော်ပြထားတယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပေါ်ပြီးပြည်ဆောင်တဲ့ဘတ်ဂျက်ရေးဆွဲထားချက်ကိုမတ်လလယ်လောက်မှာထုတ်ပြန်မယ်လို့ခန့်မှန်းထားတဲ့အကြောင်းစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရေးရာယူ OMB ကပြောပါတယ်စစ်ဘက်ကိုတိုးချဲ့တိဆောက်သွားမယ်ဆိုတာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမစ္စတာထရန့်ကထက်ခါတလဲလဲဂရီပေးပြောဆိုခဲ့ပြီးအမေရိကန်သမိုင်းမှာအကြီးမားဆုံးစစ်ဘက်တိဆောက်မှုတစ်ခုကိုလုပ်သွားမယ်အကြောင်းတောက်ချန်နေကပြောတဲ့မိန့်ခွန်းတစ်ခုထဲမှာထပ်ပြီးအခိုင်အမာပြောသွားပါတယ်လူမှုဖလုံးရင်းနဲ့ Medical ကျန်းမာရေးစောင့်ရှောက်မှုလို့အစည်းအဝေးတွေအတွက်အသုံးစရိတ်ကိုဖျက်တောက်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာပြည်내အုပ်ချုပ်ရေးမှုတွေနဲ့ဒီကနေ့တွေ့ဆုံတဲ့အခါသမ္မတဥပမာလက်ထက်ကချမှတ်တင်သွင်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းအစားထိုးရေးနဲ့ပတ်သက်ပြီးအခြေတင်ပြောရလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ပြီးခဲ့တဲ့စနေ့ကပြည်내အုပ်ချုပ်ရေးမှုတွေရဲ့ဆွေးနွေးပွဲမှာတော့ဝင်ငွေနဲ့အမေရိကန်ပြည်သူတန်း80ကျော်ရနေတဲ့ချို့တက်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဖက်ဒရယ်အစိုးရရဲ့အစီအစဉ်ကိုအလုံးစုံပြန်လည်ဆန့်စစ်ရေးရီပက်ဘလီကန်အုပ်ချုပ်ရေးမှုတွေရဲ့အဆိုပြုချက်ပေါ်မပြေမလည်ဖြစ်ခဲ့ပါသေးတယ်။ပြည်내အုပ်ချုပ်ရေးမှုများအဖွဲ့ NGA နှစ်ပတ်လည်ညီလာခံမှာပြည်내အုပ်ချုပ်ရေးမှု40ကျော်လောက်တက်နေပါတယ်။သမ္မတရဲ့မူဝါဒတချို့နဲ့ပတ်သက်ပြီးသဘောမတူကြတဲ့အုပ်ချုပ်ရေးမှုတွေလည်းပါနေပေမဲ့တနင်္လာနေ့ညကသမ္မတအင်ဖီရိုမှာကျင်းပတဲ့ညစာစာပွဲမှာတော့သမ္မတထရမ့်ကအမေရိကန်ပြည်ထောင်စုအတွက်အရေးပါလာတဲ့အုပ်ချုပ်ရေးမှုတွေလို့ချီးကျူးပြောဆိုသွားပါတယ်။
အင်ဒိုနီးရှားနိုင်ငံဘန်တောင်းမြို့ကအစိုးရအဆောက်အုံတစ်ခုမှလက်လုပ်ပုံတလုံးပောက်ကွဲပြီးတဲ့နောက်အကျန်းဖက်ဝါဒီလို့တန်တရာရှိသူတို့ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ်။လျှက်စစ်ပောက်အုံနဲ့လှုပ်ထားတဲ့ဖောက်ခွဲရစ်ပစ္စည်းအဆောက်အုံကကွက်လက်ထဲဒီကနေ့ပောက်ကွဲတာကနေထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့အနောက်ချာဘားပြည်နယ်ရဲချုပ်အန်တွန်ချာလီယန်ကပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်တန်တရာရှိသူဟာအဆောက်အုံတဲကိုပြေးဝင်ပြီးစတင်ပစ်ခတ်တာကြောင့်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ကြပြီးနောက်ဆုံးမှာတော့ရဲကအဲ့ဒီလူကိုပစ်တက်လိုက်တယ်လို့ပြည်내ရဲချုပ်ချာလီယန်ကပြောပါတယ်။ င်ဒိုနီးရှားနိုင်ငံမှာ2002ခုနှစ်ကဘာလီကျွန်း night club တစ်ခုမှာဘုံခွဲတိုက်ခိုက်ခံရတာကြောင့်လူ100ကျော်သေဆုံးသွားတဲ့ဖြစ်ရပ်အပါအဝင်အစ္စလမ်စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုအများအပြားဖြစ်ခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24kHz 12395လိုင်းဒိုမီတာ 25kHz 11965လိုင်းဒိုမီတာ 32kHz 93239လိုင်းဒိုမီတာ 51kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ 190kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေတနင်္လာညဘက်တရနေ့ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတာလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတာတွေဟာသူမျှော်လင့်ထားတာတဲ့ပူပြီးဆိုးရွားနေတာကြောင့်ဝမ်းနေရတဲ့ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုက္ခသည်ရန်ဟီလီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလ20ရက်နေ့ကနေ23ရက်နေ့ထိမင်းစရန်ဟီလီတွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါအဲ့ဒီမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုတော့ကခံမှန်းထားတာတဲ့အများကြီးပူပြီးဆိုးရတယ်လို့မစ်ရန်ကြီးလီကပြောပါတယ်။ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာမြန်မာစစ်တပ်နဲ့အစိုးရဘက်ကအချင်းချင်းပြောထားတဲ့ရိုဟင်ဂျာတွေဟာသူတို့နေအိမ်တွေကိုသူတို့ဖတ်တာပြန်ပြီးမီးရှို့တာဆိုတဲ့အချက်ကိုသူလက်မခံခဲ့ဘူးဆိုတာမစ်ရန်ကြီးလီကပြန်ထောက်ပြထားတယ်လို့အဲဒီလိုပြောဆိုချက်ဟာလက်တွေ့သူကိုယ်တိုင်ကြားသည့်မြင်တွေ့ရတာတွေနဲ့ကွာခြားတာကိုလည်းထုတ်ပြန်ချက်မှာအသေးစိတ်ဖော်ပြထားပါတယ်။ဒါအပြင်လေပင်လှီးပြီးအသက်ခံရတာထိကျင်ရာထိရန်တမ်းပြီးပြစ်ခတ်တာလူတွေကိုအိမ်ထဲမှာကျိုးနဲ့ချီထားပြီးအိမ်တွေကိုမီးရှို့ပစ်တာကလေးငယ်လူတွေကိုမီးထဲပစ်ချတာတွေအပြင်လူစုလူဝေးနဲ့မရင်းကျင်တာနဲ့တခြားလိမ်မိုင်းဆိုင်ရာအာဓမပြုကျင်တာစတဲ့ဆိုးရွားတဲ့အဖြစ်အပျက်တွေကိုဆွဆဲပြောဆိုချက်တစ်ခုပြီးတစ်ခုမှသူကြားခဲ့ရတယ်လို့ရေးထားပါတယ်။အော်တိုဘာလ9ရက်နေ့ကနေကြောင်ရဲစခန်းတွေကိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်စင်ရေးလုပ်တယ်ဆိုတဲ့အနေအထားအတွင်းမှာဖြစ်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတော့မကမြန်မာဆွေရကလူဝင်ကြတွေကိုခွဲခြားဆက်ဆံပြီးသူတို့နေထိုင်မှုဘဝတွေပိုပြီးခက်ခဲအောင်ဘယ်လိုလုပ်ခဲ့ပုံရတယ်ဘယ်လိုဆက်ပြီးလုပ်နေတယ်ဆိုတာတွေကိုပါသူ့ရဲ့အစီရင်ခံစာထဲမှာအထူးအလေးထားဖော်ပြထားတယ်လို့မေဇျန်အီလီရဲ့အခုထုတ်ပြန်ချက်မှာပြောထားပါတယ်။မေဇျန်အီလီဟာသူ့ရဲ့အစီရင်ခံစာကိုမတ်လမှာလူ့အခွင့်အရေးကောင်စီကိုတင်သွင်းမှာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်အတွင်းအွန်လိုင်းပေါ်မှာအဲ့ဒီအစီရင်ခံစာကိုတင်ထားမယ်လို့လည်းဖော်ပြထားပါတယ်။ဒီလိုမျိုးဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေထပ်မဖြစ်အောင်တားဆီးဖို့ ਨੇ ဖြစ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေအပေါ်တီးခြားလွတ်လပ်ပြီးဗမလိုက်တဲ့ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအမြန်ဆုံးလုပ်ဖို့မြန်မာဆွေရကိုမေဇျန်အီလီကတိုက်တွန်းထားပါတယ်။
မြောက်ကိုရီးယားလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ၅ဦးဟာသတင်းမှားတွေပေးတဲ့အတွက်ခေါင်းဆောင်ကင်ချုံအုံးကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တနက်နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လန်းရေးအဖွဲ့ကဒီကနေ့ပြောပါတယ်။ကင်ချုံအုံးရဲ့အဖေတို့အမေခွဲကိုကင်ချုံနန်းအစိတ်သွင်းတတ်ခံရတဲ့ဖြစ်ရပ်အပေါ်မလေးရှားနိုင်ငံကစုံစမ်းစစ်ဆေးနေချိန်မှာပဲတောင်ကိုရီးယားအမျိုးသားထောက်လန်းရေးအဖွဲ့ NIS ကလွှတ်တော်အမတ်တွေကိုတီးခြားအစီရင်ခံတင်ပြတဲ့အထည်အဒီလိုပြောသွားတာပါ။ဖေဖော်ဝါရီလ23ရက်နေ့ကကွာလာလမ်ပူလေးစိတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကိုမလေးရှားတာဝန်ရှိသူတွေကဆက်ပြီးစုံစမ်းစစ်ဆေးနေပြီးတောင်ကိုရီးယားဘက်ကတော့အဲ့ဒီလိုတပ်ဖို့ကင်ဂျုံအွန်းကညွှန်ကြားခဲ့တာလို့ယူဆထားပါတယ်
။တောင်ကိုရီးယားသမ္မတဖောက်ကွန်းနေကိုရည်ရွယ်ရေးမှာနောက်ဆုံးလုပ်ငန်းအဖြစ်အခြေခံဥပဒေခွင်ရုံးကအပြီးသက်ကြားနာမှုဒီကနေ့လုပ်ပါတယ်။ယာယီသမရနဲ့ဝန်ကြီးချုပ်ဟွမ်ကျိုအန်တို့ကတော့သမရရဲ့အခရီးလိုက်ဆောင်မှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီတစ်ခုကနေစုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့ကိုပယ်ချထားတာပါသမရဖာကွန်နေရဲ့မိတ်ဆွေရင်း Choi Sun Sil ကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော်ဩဇာအသုံးပြုရယူခဲ့မှုနဲ့ပတ်သက်လို့သမရဖာကွန်နေကိုယာရုကဖယ်ရှားရေးလွှတ်တော်ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်ထားပါတယ်သမရကိုအရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်တရားဝင်မှုရှိမရှိအခြေအောင်ဥပဒေခွင်ရုံးကပြန်သုံးသပ်ချိန်မှာသမရဖာကွန်နေကိုယာရုကနေဆိုင်းငံ့ထားတာလည်းဖြစ်ပါတယ်ဒီကနေ့ခြေကံဥပဒေခွန်ရုံးရဲ့အပိသက်ကြားနာပွဲကိုတော့ယာရုကဆိုင်းငံ့ခံထားရတဲ့သမရပါကွန်နေမတက်ခဲ့တယ်လို့သူ့မှာအပြစ်မရှိဘူးဆိုတာကိုလည်းလူသိရှင်ကြားဆက်ပြောနေပါဗျ
။ဖိလစ်ပိုင်နိုင်ငံမှာအဘူစီယက်အစ္စလမ်စစ်သွေးကြွတွေကပြန်ပေးဆွဲဖမ်းဆီးထားတဲ့ဂျမန်နိုင်ငံသားအတွေ့ပြန်ပေးငွေပေးရမယ်သတ်မှတ်ချက်လွန်သွားပြီးတဲ့နောက်တပ်ပစ်လိုက်ပါပြီ။ပြန်ပေးဆွဲခံရသူဂျာဂန်ကန်တနာကိုတတ်လိုက်တာကိုရပ်ယူထားတဲ့ဗီဒီယိုကိုအကြမ်းဖက်ဝါဒီအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်လေလာတဲ့ site ထောက်လှမ်းရေးဆိုင်ရာသုတေသနအဖွဲ့ကဒီကနေ့ online ပေါ်မှာတင်လိုက်တာပါ။အသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ဂျာမန်နိုင်ငံသားကက်တနာဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမ်းလွန်ပင်လယ်ပြင်မှာသူ့ရွက်လေးနဲ့သွားနေတဲ့အချိန်အတွင်းပြန်ပေးဆွဲဖမ်းဆီးခံရတာဖြစ်ပါတယ်။အဘူစီယက်စစ်သွေးကြွတွေကပြန်ပင်းငွေဒေါ်လာ6သိန်းကိုတနင်္ဂနွေနေ့နောက်ဆုံးထားပေးဖို့တောင်းဆိုခဲ့တာပါ။ကက်တနာကိုကယ်တင်ဖို့အတွက်နှီးကုံတုံးပြီးစူးစမ်းခဲ့ပါတယ်လို့ဖိလစ်ပိုင်အစိုးရအဖွဲ့ပြောခွင့်ရကပြောပါတယ်။ကက်တနာရဲ့အမျိုးသမီးအဖော်ဆာဗီမတ်စ်ကတော့သူတို့ကိုဝင်ဖမ်းတဲ့အချိန်မှာအသက်ခံခဲ့ရ ပြီးသူ့ရဲ့အလောင်းကိုမျောနေတဲ့ရွက်လီပေါ်မှာခြံထားခဲ့ကြတာပါသူတို့နဲ့ဦးဟာ2008ခုနှစ်တုန်းကလည်းဆိုမာလီပင်လယ်ဓားပြတွေက52ရက်ကြာဖမ်းထားတာကိုခံခဲ့ရပါသေးတယ်ရှင်
တနင်္ဂနွေနေ့ညက Los Angeles မြို့ Hollywood မှာကျင်းပတဲ့89ကြီးမြောက် Oscar ရုပ်ရှင်ထူးခြားဆုပေးပွဲမှာ Moonlight ရုပ်ရှင်ကအကောင်းဆုံးဇာတ်ကားဆုရသွားပါတယ်။ဒါပေမဲ့လည်းဆုရမယ်လို့နာမည်ကြီးနေခဲ့တဲ့ La La Land ဇာတ်ကားကိုအကောင်းဆုံးဇာတ်ကားဆုဖြစ်အရင်ဆုံးမှားပြီးကြေညာခဲ့ပြီးမှပြန်ပြင်ပြီးတော့တကယ်တမ်းဆုရတာက Moonlight ဇာတ်ကားလို့ကြေညာရတာပါ။အဲလိုပြန်ပြင်ပြီးကြေညာတဲ့အချိန် La La Land ဇာတ်ကားမှာပါဝင်သူတွေဆုယူဖို့အတွက်စင်ပေါ်ကိုတော့မှရောက်နေကြပါပြီ။ဩစကာဆူပေးဘွဲအတွက်မယ်ရီကိုတာဝန်ယူရည်တွေ့ပြီးဆူရတဲ့စာအုပ်တွေကိုပြင်ဆင်ပေးရတဲ့ PWC ကုမ္ပဏီကအဲ့ဒီဖြစ်ရတဲ့တောင်းပန်ပြီးအမှားအယွင်းဘယ်လိုဖြစ်သွားလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။အရင်ရင်ကဩစကာတစ်တူဆူအများဆုံးဝင်ခဲ့မှုတဲ့ Titanic All About Eve ဇာတ်ကားတွေနဲ့ဒန်တူဆလူးဆူရတဲ့ La La Land ကတော့ဩစကာထူးချွန်ဆု6ဆုရသွားပါတယ်ခင်ဗျာ
ထိုင်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကျော်ကျော်သိန်းနဲ့မှတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ bambis.voanews.com ကရော VOA Bambis News ဆိုတဲ့ Facebook ဆံမျက်နှာကပါတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တပုတ်နဲ့စတင်နေပါတယ်ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေလာသုံးသက်ရေးကော်မရှင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညှဉ်းညွတ်မှုမရှိဘဲဖွဲ့စည်းထားတာမို့ကော်မရှင်ကိုတက်တန်းတိုးတာမလုပ်တင်ကြောင်းတက်မတော်သားကိုယ်စားလှယ်တွေကထောက်ပြပြီးကန့်ကွက်လိုက်ကြပါတယ်ဒီကြောင့်လည်းပတ်သက်လို့ VOA သတင်းနောက်မေခါကသတင်းပေးပို့ထားတာ
ပါဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသူရဦးရွှေမန်းဦးဆောင်နေတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေလာသုံးသက်ရေးကော်မရှင်ကိုနောက်ထပ်တက်တန်းတစ်နှစ်တိုးတာမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ကော်မရှင်ဖွဲ့စည်းပုံလွှတ်တော်မှာဥပဒေပြင်ဆင်ဆောင်ရွက်ကတဲ့ကတက်မတော်အနေနဲ့လက်မှတ်ခံတာဖြစ်ပြီးဒီဥပဒေပြင်ဆင်ချက်ကိုဖွဲ့စည်းပုံနဲ့ညီမညီဆန်းစစ်ဖို့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကိုလည်းတိုင်တန်းထားတယ်လို့ဆိုပါတယ
်အထူးကိစ္စလေးလာသုံးသိုက်ကော်မရှင်ကနေပြီးတော့လူလူတွေတွေ့တာတို့ပြောတာတွေဆိုတာတွေပထမ NGO တွေနဲ့တွေ့တာပြုတာတွေ NGO နဲ့တွေ့တာပြုတာဒါတွေ့နေရတယ်ဒါတွေဟာကျွန်တော်တို့ပြောရမယ်ဆိုတော့ကျွန်တော်ဥပဒေပြင်ဆင်နယ်ပဲရှိပြီးသားဥပဒေကဏ္ဍရှိပြီးသားဒီလိုတော့မြေသားလို့တော့ရှိနေပြီလားကျွန်တော်ဥပဒေပြင်ဆင်လုပ်ငန်းတွေကိုပြည်ပြည်ရင်လုပ်နေကြတယ်။ဒါလုပ်နေကြရင်တော့ခုလိုမျိုးထပ်ပြီးတော့လာလုပ်တယ်ဆိုတော့ကျွန်တော်ဥပဒေပြင်လုပ်ငန်းဖွဲ့တွေရာပဲအရေးသေးမရှိလို့လား။ဒါကြောင့်မို့ပဲကော်မရှင်ကနေပြီးတော့လိုက်လံပြီးတော့မှခင်းကြီးပေးပြီးတော့ငါးချောင်းပြင်းနေတာအဲ့လိုမျိုးတွေဖြစ်နေတယ်။ဒါကြောင့်မို့ဒီဟာတော့ကျွန်တော်တို့တကယ်တမ်းဆိုရင်လည်းဘယ်လိုအခြေခံဥပဒေနဲ့လဲမညီပါဘူး။မညီလို့လည်းညီမညီစစ်စစ်ပေးဖို့ကျွန်တော်ခုံရုံးကိုလည်းတင်ထားပါတယ်။ခုံရုံးကလည်းဘာမှအဆုံးဖြတ်လို့မပေးသေးပါဘူး။ဒီလိုအချိန်မှာဒီလိုတက်တန်းတို့တာမကောင်းပါဘူး။
တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကခုလိုကန့်ကွက်လိုက်တာပါ။ကန့်ကွက်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကဒီကန့်ကွက်မှုဟာမိမိတူတဲ့ကန့်ကွက်တာမဟုတ်ပဲတက်ရောက်နေတဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့ကိုယ်စားကန့်ကွက်ချင်တာဖြစ်တယ်လို့ကန့်ကွက်မှုနှုံးပမာဏကိုမြင်သာအောင်ပြောဆိုခဲ့ပေမယ့်လွှတ်တော်ကမဲခွဲဆုံးဖြတ်ရမှာတော့ကော်မရှင်တက်တန်းတိုးရေးဘက်ကမဲအများနဲ့အနိုင်ရခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရံများလေလာသုံးသပ်ရေးကော်မရှင်ဟာဥပဒေများရုပ်သိမ်းခြင်းပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းစတဲ့ကိစ္စတွေပေါ်မှာသုံးသပ်လုပ်ဆောင်နေတဲ့ကော်မရှင်တစ်ခုဖြစ်ပြီးတစ်နှစ်တက်တန်းနဲ့ NLD ပါတီအများစုအနိုင်ရရှိထားတဲ့ဒီလွှတ်တော်အစမှာဖွဲ့စည်းလိုက်တာဖြစ်ပါတယ်သူရဦးရွှေမန်းဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းရမှာတော့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေ2014ခုနှစ်ပြည်ထောင်စုဥပဒေအမှတ်1တို့အရပြဋ္ဌာန်းထားတာဖြစ်လို့အဲ့ဒီပြင်ဆင်ချက်ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဆိုတဲ့အပိုင်းကိုတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးသဘောထားမှတ်ချက်ပေးဖို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အယောက်90ကပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုလိမ့်မှုပြီးတင်ပြထားတယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကပြောပါရယ်ဒီလိုဝေဖန်မှုတွေကြုံနေရတဲ့ကော်မရှင်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်တဦးလေးဖြစ်ဥပဒေပညာရှင်တဦးလေးဖြစ်တဲ့ဦးရဲထွန်းကတော့လက်ရှိတက်မတော်ကကန့်ကွက်လိုက်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီတဲ့အဖွဲ့မဟုတ်ပေမဲ့တိုင်းပြည်လိုအပ်ချက်အရာရှိသင့်တဲ့အဖွဲ့တစ်ဖွဲ့လို့သူကအခုလိုသုံးသပ်ပါတယ
်လွှတ်တော်ရဲ့အကြံပေးကော်မရှင်ဥပဒေရေးရာအကြံပေးကော်မရှင်ပါညာလို့ဖွဲ့ဖို့ပါဒီသူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွက်ကိုတော့ပေးထားတယ်ဒီတော်စုလွှတ်တော်အတွက်ပေးမထားဘူးကအဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေရာဆိုရင်တော့မမီဘူးလို့ပဲသ တော့ပြောရအောင်ဆိုတော့ကျွန်တော်အခုဒုတိယအချိန်မှာကြတော့ဒီဟိုဒေါက်တာဆစ်ကြီးကလည်းသိရဲ့ခုဒီတော်တော်ကိုယ်စားလေးတော်များများကအာဟိုပေါ့အတွေ့အကြုံနဲ့ဒီအားနေတဲ့အခါကြတော့ဟိုအဆင်ပြေအောင်ဆိုပြီးတော့သူကအားကိုတာပေါ့အဲဆိုတော့အခြေအနေနဲ့ဆိုင်ရာရဲ့ဒီနေနဲ့ဟိုပေါ့ပြောမယ်သိပေါ့ကြားကြရဲ့
သူရရွှေမန်းဥဆောင်တဲ့ကော်မရှင်တက်တန်းတိုးခြင်းကိုကန့်ကွက်သူတွေရှိတာကြောင့်ဒီကနေ့ကျင်းပတဲ့ပြောင်စုလွတ်တော်အတွင်းမှာမဲခွဲဆုံးဖြတ်ခဲ့ရပါတယ်။မဲရည်အတွက်အရထောက်ခံသူဥယေကကန့်ကွက်သူဥယေထက်တဆလောက်ပိုများနေတာကြောင့်ဒီကော်မရှင်ကနောက်ထပ်တက်တန်းတိုးခွင့်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ဗီဒီယိုသတင်းတော်အမေခါဖြစ်ပါတယ်။အခုတခါနားဆင်ရမှာကရန်ကုန်တက္ကသိုလ်ဝင်တွင်ကတက္ကသကျောင်းသားသမဂ္ဂအဆောက်အုံဟောင်းနေရကိုကျောင်းသားသမဂ္ဂမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားမပါပဲမိသည့်အဆောက်အုံကိုမှဆောက်လုပ်ခွင့်မရှိဘူးလို့ဘဂသများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။သမဂ္ဂအဆောက်အုံနေရာမှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့သမဂ္ဂမြက်ခင်းပြင်မှာဘဂသကျောင်းသားတွေငြိမ်းချမ်းစွာစုဝေးပြီးတောင်းဆိုလိုက်ကြတာပါ။တက္ကသအဆောက်အုံပြန်လဲတည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဘက်ကတော့အခုလိုတက္ကသအဆောက်အုံဟောင်းနေရာမှာဆောက်လုပ်နေတဲ့ဆိုတဲ့ဆောင်ရွက်မှုတွေကိုခေတ္တရဆိုင်ပေးဖို့ NLD ဘက်ကရန်ကုန်တိုင်းအစိုးရကိုမေတ္တာရက်ခံထားတယ်လို့ပြောပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံရေးမှာသမိုင်းမှတ်တမ်းအထင်ကရသင်္ကေတတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားတက္ကသများတက္ကသအဆောက်အုံပြန်လည်တည်ဆောက်ဖို့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်88မျိုးဆက်ကျောင်းသားကောင်းဆောင်တချို့တက္ကသကျောင်းသားတချို့နဲ့ NND ကောင်းဆောင်ပိုင်းကပါဝင်ဆွေးနွေးတဲ့တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီး NND ပါတီရုံးချုပ်မှဆွေးနွေးခဲ့ကြပါတယ်။ဒီလိုမျိုးတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုအတွက်ဆွေးနွေးကြတဲ့အပေါ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသများအဖွဲ့ချုပ်ဘဂသမျိုးဆက်အသီးသီးကလည်းမနေ့တနင်္ဂနွေနေ့တုန်းကစူဝေးပြီးကျောင်းသားတက္ကသကအစအဦးနဲ့ပတ်သက်လို့ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒသဘောထားနဲ့အညီဆောင်ရွက်ဖို့တောင်းဆိုခဲ့ကြပါတယ်။တက္ကသအစအဦးပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးတော့အခြေတည်ဆွေးနွေးမှုတွေရှိနေတဲ့အချိန်မှာပဲမနေ့တနင်္ဂနွေနေ့ညပိုင်းတုန်းကရန်ကုန်တက္ကသိုလ်ဝင်းအတွင်းကတက္ကသကမြက်ခင်းပြင်နေရာမှာအစအဦးဆောက်လုပ်မှုတချို့ကိုညာကြီးမင်းကြီးဆောင်ရွက်နေတာတွေလှုံ့ဆော်လာတဲ့အတွက်ကျောင်းသားမျိုးဆက်တွေဘက်ကဒိုလောဒိုလောမေးခွန်းတွေထုတ်ပြီးမကျေနပ်ချက်တွေဖြစ်လာကြပါတယ်။ဒီကနေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသကများဖွဲ့ချုပ်ကဥဆောင်ပြီးတော့ဒီလိုတက္ကသတက္ကသအဆောက်အဦမြေနေရာမှာအာဏာသုံးပြီးတော့ကော်မတီရုံးငန်းဆောက်လုပ်ခြင်းကိုကန့်ကွက်တဲ့အနေနဲ့ဆိုပြီးတက္ကသမြက်ခင်းပြင်မှာငြိမ်းချမ်းစွာစုဝေးဝဲတရက်ကျင်းပခဲ့ပါတယ်။ဒီစုဝေးပွဲကနေဘဂသကျောင်းသားမျိုးဆက်တရဲ့တောင်းဆိုချက်တွေကိုတော့တက္ကသမြက်ခင်းပြင်မှာရောက်ရှိနေတဲ့ဘဂသများအဖွဲ့ချုပ်အတွင်းရေးမှုအဖွဲ့ဝင်ကိုအောင်ထက်အောင်ကအခုလိုပြောပါတယ
်။ဒီနေရာကတမိုင်းဝင်ရဖြစ်အဲ့တော့ဒီနေရာကိုသတို့ရပြုလုပ်မယ်ဆိုလို့ရှိရင်တက္ကသမြက်ခင်းအသီးသီးရဲ့သဘောထားကိုတောင်းခံမှုလိုတယ်ပေါ့ဥစ္စာပထမအဲ့တော့အမကမျိုးဆက်အသီးသီးရဲ့သဘောထားရေမပါဘဲနဲ့အစိုးရအနေနဲ့ပါတစ်ခုမှဆက်လက်မဆောင်ရွက်ဖို့တော့အရေးကြီးတယ်။တောင်းသားမျိုးဆက်တမကမျိုးဆက်အသီးသီးရဲ့သဘောထားရေလားထောင်ပေါ်ကျွန်တော်တို့တော့တောက်ဆူလာတယ်။အဲ့ဒါကိုသူကလည်းလိမ့်လိမ့်ပြီးတော့မင်းရကြာစပြီးတော့တမကမျိုးခင်းပြမှာကော်မတီရဲ့ရုံးခဲ့ပြီးတော့စပြီးတော့ပေါင်းနေချင်းစပြီးတော့အဆောက်တစ်ခုစီဆောက်တာကိုဆက်လုပ်လာတယ်။အဲ့တော့ကျွန်တော်တို့ကဒီကိစ္စကမဖြစ်သင့်ဘူးပေါ့
။အခုလိုတာကတာကျောင်းသားတမကအစာဦးမြင်နေရတမကမျက်ခင်းပြမှာဆောင်ရွက်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုချက်ချင်းရပ်တန့်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရန်ကုန်တိုင်းဆိုရကိုလှမ်းပြီးရက်ဆိုင်ခိုင်းတဲ့အတွက်ဆောက်လုပ်ရေးသက်ဆိုင်ရာဌာနတွေကခေတ္တရက်ဆိုင်ထားလိုက်တယ်လို့တာကတအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်။တာကတအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဝင်တဦးဖြစ်တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တဦးလည်းဖြစ်တဲ့ကိုမြအေးကအခြေအနေကိုအခုလိုရှင်းပြပါတယ
်။အခုဆောက်တဲ့ဒိဋ္ဌာတွေအကုန်လုံးရက်ဆိုင်လိုက်သူအကြောင်းပြန်ကြတဲ့ကြပါလေရက်ဆိုင်မယ်ဆိုတာဟာလေနော်။အခုဆောက်တာကတမကအဆောက်အုံလည်းမဟုတ်ဘူးကော်မတီရုံးငန်းလည်းမဟုတ်ဘူးဆိုတာလည်းရပါတယ်။အဲ့ဒါက site ပေါ့ဗျာ။တမကမြက်ခင်းကြီးကတစ်ပင်နေကိုရှင်းရမယ်ကိစ္စတွေပါလေရှိမယ်ဘလို့ခေါ်မလဲ site အတွက်ကိုရုံငန်းထောက်တဲ့တဘောပဲဒါပဲလို့ပြောတယ်ဒါတစ်ချက်အဲ့လာကိုကျွန်တော် NLD ကနေပြီးတော့ဥဟန်တာမြေကိုလည်းဖုန်းဆက်ပြီးတော့ပြောတာပါဖုန်းဆက်ပြီးတော့မှလမ်းကြီးအဲ့ဒီကိစ္စကိုရက်ပြီးပါကြာကြောင်းတိုင်းနားလည်မှုအထင်ကြီးနေလွဲလိမ့်မယ်ဆိုတဲ့ဟာတော့မလို့ဥဟန်တာမြေကိုလည်းဖုန်းဆက်ပြီးတော့ဒါကိုပြစ်တက်ရက်ခံပြောတာပါ
မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းနိုင်ရေးနဲ့ပတ်သက်လို့ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာဘဂဒမျိုးဆက်တွေရဲ့တောင်းဆိုချက်သဘောထားတွေနောက်ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒတွေနဲ့သမိုင်းပညာရှင်တွေရဲ့ပူးပေါင်းပါဝင်ဆွေးနွေးမှုတွေနဲ့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဆွေးနွေးသွားကြမှာဖြစ်တယ်လို့လည်းကိုမြအေးကပြောပါတယ်။မနေ့
ကဆွေးနွေးမဲ့အစိုးရရလက်တည်းရလက်ကောင်းတွေထွက်ပေါ်မှု ရှိရဲလို့ကျွန်တော်ကတော့ပြောလဲထားတယ်ရလက်ကောင်းတွေထွက်ပေါ်လာနိုင်မယ်လို့လည်းကျွန်တော်ယုံကြည်ထားတယ်ဆိုတော့အဲ့ဒီပုံမှာအစည်းအဝေးမစခင်မှာအထင်မြင်လွယ်မှမှုတွေဖြစ်မလာအောင်ဒီသမဂ္ဂတရားစောင့်ရင်းနဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်သဘောထားတွေအမျိုးမျိုးယူဆချက်တွေအမျိုးမျိုးဖြစ်နေလို့ကျွန်တော်ဝင်ပြောတာပါ
မြမသမိုင်းဝင်တက္ကသကျောင်းသားသမဂ္ဂအစာဦးကိုမူလနေရာမှာပြန်လည်တည်ဆောက်ဖို့အတွက်လာမယ့်နှစ်ပညာရေးအသုံးစရိတ်ဘတ်ဂျက်မှာထည့်သွင်းပြီးအနန္ဒီအစိုးရကဆောင်ရွက်နေတဲ့အကြောင်းပြီးခဲ့တဲ့2016နှစ်ကုန်ပိုင်းတုန်းကပြည်သူ့လွှတ်တော်မှလည်းတင်ပြဆွေးနွေးခဲ့ကြပါတယ်ရှင
်မဆုမုံပြောပြခဲ့တာပါအခုတော့အကျန်းဖက်မှုရှုံချတဲ့အကြောင်းကိုတင်ပြပါမယ်ရှင်းနေဦးဦးကိုနီနဲ့ဦးနေဝင်းတို့ရန်ကုန်လေစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးအကျန်းဖက်မှုရှုံချပွဲကိုဒီကနေ့ရန်ကုန်မှာကျင်းပပါတယ်လုတ်ကြံခံရပြီးတလားလောက်ကြာမှပြုလုပ်တဲ့ဒီအကျန်းဖက်မှုရှုံချပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကအကျန်းဖက်မှုတွေကိုနိုင်ငံအနေနဲ့ဘယ်လိုရပ်တည်ကန်တွယ်သွားမလဲဆိုတာပြပြသားသားဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမတ်တင်ကြီးထက်ကပြောပြမှာပါအ
ာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥက္ကဋ္ဌလုတ်ကြံခံရပြီးတလားအကြာမှပြုလုပ်တဲ့အကျန်းဖက်မှုရှုတ်ချပွဲအခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းတက်ရောက်ခဲ့ပါတယ်
။အကျန်းဖက်မှုဘက်ကရက်မလားအကျန်းဖက်မှုစတင်တဲ့ဘက်ကရက်မလားအကျန်းဖက်ခံရတဲ့သူတွေဘက်ကကာကွယ်မလားအကျန်းဖက်သမားတွေကိုအားပေးမလားဒါကိုတော့ကျွန်တော်တို့ပြက်ပြက်သားသားဆုံးဖြတ်ဖို့အချိန်တန်ပြီလို့ကျွန်တော်ဒီနေရာကပြောပါရစေ။
ရှင်းနေကြီးဥကိုနီနောက်ဦးနေဝင်းတို့ကိုရန်ကုန်မြို့လိုနေရာမျိုးမှာတနက်နဲ့ပြစ်ခတ်လုကြံခဲ့တဲ့ဥပဒေမဲ့လုရံမျိုးကိုအကာအကွယ်ပေးနေစရာအကြောင်းရှိဘူးလို့လဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကပြောဆိုခဲ့ပါတယ်
။အကြမ်းဖက်ခံရတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့အမိုင်းမှာလူတိုင်းကြီးကြိုးပမ်းခဲ့မှုကာလတွေကလည်းပေါ်ခဲ့မှုပါတယ်။ဂျာကာလတွေမှာလည်းကျွန်တော်တို့ဖြစ်ခဲ့မှုပါတယ်။ဒါပေမဲ့အခုပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ရဲ့အချင်းကြီးကလေးစိတ်ကြီးမှာအကြမ်းဖက်ခံရတယ်ဆိုတဲ့အခြေအနေတစ်ခုကတော့ကျွန်တော်တို့ရန်ကုန်မြို့ဟာတရားဥပဒေမဲ့နေတဲ့မြို့တစ်မြို့မဟုတ်ပါဘူးတရားဥပဒေစိုးမိုးရေးကိုရှေ့တန်းတင်တဲ့ကာလတစ်ခုမှာတရားဥပဒေမဲ့ပေါ်ပေါက်ခဲ့တဲ့ကိစ္စတရက်ဖြစ်ပါတယ်အကြမ်းဖက်မှုဟာဘယ်သူ့ကိုမှကောင်းကျိုးမပြုနိုင်ပါဘူးဒီလိုပဲအကြမ်းဖက်ခံခဲ့ရတဲ့ရှိတဲ့ဥပ္ပဏီအကျန်းဖက်မှုကိုလူတို့နဲ့အတူစန့်ကျင်ခဲ့တဲ့ကြာဆုံးသွားခဲ့ရတဲ့ကိုနေဝင်းတို့ရဲ့ပေးဆက်ခဲ့မှုကိုကျွန်တော်တို့ဒီနေ့ဂုဏ်ပြုတာပဲဖြစ်ပါတယ်။ဒီဂုဏ်ပြုမှုဟာအလွန်မင်္ဂလာရှိပါတယ်။တရားဥပဒေစိုးမိုးရေးတရက်ကိုကြိုးပမ်းဆောင်ရွက်နေတဲ့အချိန်ဒီကာလတစ်ခုမှာတရားဥပဒေမဲ့ဆောင်ရွက်နေမှုတွေကိုကျွန်တော်တို့အကာအကွယ်ပေးနေစရာအကြောင်းရှိပါ
NLD ပါတီရဲ့ဥပဒေအချံပေးရှင်းနေကြီးဥကိုနီဟာအစိုးရအစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးအပြန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနတ်သမားကပြစ်ခတ်လုပ်ချံခံရတာဖြစ်ပါတယ်။တနတ်သမားကိုဖမ်းဆီးရင်လေစိတ်အငှားရင်မှာဥနေဝင်လဲတနတ်သမားလက်ချက်နဲ့တီးဆုံးခဲ့ပါတယ်။တနတ်သမားကိုအန်တရမမှုပဲဝိုင်းဝန်းဖမ်းဆီးခဲ့ကြတဲ့လေစိတ်အငှားရင်မောင်းတီအပါအဝင်အများပြည်သူကိုလည်းလေးစားပါချောင်းဒီကနေ့ပြုလုပ်တဲ့အကျန်းဖက်မှုစန့်ကျင်ရေးအခမ်းအနားမှာပြောဆိုခဲ့ကြပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသူရဦးတင်ဦးကတော့အကျန်းဖက်မှုတွေဟာဘသူ့ကိုမှကောင်းကျိုးမပေးတာကြောင့်ရက်ကြပါတော့လို့အခုလိုတိုက်တွန်းသွားပါတယ်
။ဒီတော့တော်လောက်ပါပြီ။လက်နဲ့နဲ့ပြိပကဖြည့်ရှင်းတာတော်လောက်ပါပြီ။ပြေဆုံးဆွေးနွေးအဖြေရှာပြီးတော့ညဉ့်ညမ်းစွာဆွေးနွေးပြီးအဖြေရအောင်လုပ်ပေးကြပါစို့ဆိုတာပြောချင်ပါတယ်
။ဥက္ကဋ္ဌနေလောက်ချန်ခံရမှုဦးနေဝင်တည်ဆုံးမှုတွေနဲ့ပတ်သက်ပြီးအဖမ်းအစည်းတွေလုံခြံရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးလဲပြည်ထရေးဝန်ကြီးမြန်မာနိုင်ငံရဲတပ်ဖွဲ့တို့ကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသတင်းစာရှင်းလင်းပွဲမှာတော့လုံခြံမှုနဲ့ဖမ်းဆီးထားသူတွေတဲမှာတနတ်သမားဦးကြည်လင်းတို့သာအရက်သားဖြစ်ပြီးကျန်တဲ့သူတွေကတော့စစ်တပ်ကအနားယူထားသူတွေထုတ်ပယ်ခံရသူတွေဖြစ်ပါတယ်ဒီလူတွေရဲ့ထွက်ဆိုချက်အရတော့ဥကိုနီကိုလုံခြံရတာဟာလူငယ်သဘာဝအရာပုံကိုယ်ရေးမကျဉ်းနှံ့မှုကြောင့်ဖြစ်တယ်လို့အာနာပိုင်းတို့ရှင်းလင်းခဲ့တာပါဖမ်းဆီးခံထားရသူတွေဟာအသက်40ကျော်50ကျော်တွေဖြစ်ပေမဲ့အာနာပိုင်းတို့ကလူငယ်တွေလို့တုံ့နှုံခဲ့တဲ့အတွက်လဲလူလူကြားမှာပြောစရာဝေဖန်စရာဖြစ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့ဥက္ကဋ္ဌလှုပ်ကြံခံရမှုဥနေဝင်တည်ဆုံးခဲ့ရမှုတို့နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ကမှတ်ချက်ပေးပြောဆိုခဲ့တယ်လို့အခုအကျန်းဖက်မှုစန့်ကျင်ရေးအခမ်းအနားလဲထွက်ပေါ်လာတာဖြစ်ပါတယ်ရှင်
မသိငိတိုင်းတင်ပြခဲ့တာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးသွားကြတယ်ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတဲ့အချက်လက်တွေဟာသူမျှော်လင့်ထားတဲ့ပုံပြီးဆိုးရွားနေတာကြောင့်ဝမ်းနည်းရကြောင်းမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကပြောပါတယ်ရခိုင်စစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့နေရာပေါင်းစုံကနေသတင်းအချက်လက်တွေမှန်မှန်ကန်ကန်စစ်စစ်သုံးသပ်ဖို့လိုတယ်လို့ပြောနေပါတယ်ဒီအကြောင်းကိုတော့ကိုအောင်ကပြောပြပေးပါအောင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသအပါဝင်ဒုက္ခသည်စခန်းတွေကို February 20ရက်နေ့ကနေ23ရက်နေ့အထိ Miss Yanhili တွားခဲ့ပြီးတဲ့နောက် February 24ရက်နေ့ထုတ်ပြန်ချက်ထဲမှာဒီဒုက္ခသည်တွေစီကနေဒီလိုအခြေအနေမျိုးတွေကိုကြားသိခဲ့ရတာလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ကိုယ်စားလှယ်ကပြောပါတယ်သူအနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့ Miss Yanhili အနေနဲ့အခြေအနေအရရက်ကိုလေ့လာခွင့်ရှိတဲ့အကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ကော်မရှင်အနေနဲ့ကတော့ဟိုရင်းပေါ်လေးဒီလိုလာပြီးတော့လေ့လာတဲ့လူတွေကိုတက်နိုင်ကြများဟိုပြည်တွင်းနေရာဒေသတွေအားလုံးကိုရောက်ရှိခြင်းနဲ့တွေ့ရှိခြင်းနဲ့ပြောရှိခြင်းနဲ့ဥပဒေတော့ဟိုပြည်တွင်းမှာကျွန်တော်တို့ရတဲ့သတင်းချက်လက်ကအမြင်ပြင်းခြေနေရဖြစ်နိုင်ပြီးရှိမရှိဆိုတာလည်းကျွန်တော်တို့စဉ်းစားလို့ရတယ်ကျွန်တော်တို့ဆိုရင်မေးတယ်လေတွင်းချီမှရောက်လာကြတယ်တက်ကအဲ့လိုရိုးရိုးပွဲပဲရှင်မရောက်လာတယ်ဖနက်ခေါက်ရောက်လာတယ်ဘသူဦးဆောင်ပြီးတော့ရောက်လာတယ်ဘယ်လမ်းကြောင်းကဝင်လာတယ်ကျွန်တော်တို့ကအဲ့လောက်ထိကိုမေးတာပါအဲ့ဒီမှာကျွန်တော်တို့တချို့လဲအဲဟိုတင်ပေါ်လေးချိုးရင်းချက်ကလေးတွေနောက်တစ်ခုကဖောက်ပြမှုလေးတွေကျွန်တော်တို့တွေ့ရလေတွေ့တာတွေလည်းပဲကျွန်တော်တို့ကဒါအစဉ်ဟန်လာတယ်အဲဟိုထည့်ဖို့ကြည့်ရထားပြီးသားပါဟိုသက်ဆိုင်တဲ့ဟိုတင်ပေါ်လေးလုပ်ငန်းရေးပတ်ဆိုင်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒါတွေကိုဆက်လက်ပြီးတော့ဟိုသိဖို့လဲကျွန်တော်တို့ကညှိနှိုင်းထားပြီးသားပါ
အစိုးရရဲ့ဖိတ်ကြားချက်နဲ့မစ္စယန်ဟီလီယာလွန်ခဲ့တဲ့ဇန်နဝါရီလအတွင်း12ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပေမဲ့နေရာတချို့ကိုတော့တွားရောက်ခြင်းမရှိခဲ့ပါဘူး။ဦးအောင်ကြည်က
ဟိုဒါတော့ဟိုပေးတာမပေးတာတော့ဟိုအနာပိုင်ဖွဲ့စည်းနေပဲဆိုင်နေလေ။ဟိုကျွန်တော်တို့ကတော့ကော်မရှင်ရဲ့လုပ်တာဒီလုပ်မဟုတ်ဘူးလေ။ကျွန်တော်တို့ကအကြံပြုတယ်ပေးတဲ့နယ်ပြည်သမားတွေလည်းတွားခွင့်ပေးတဲ့နယ်အစစ်သေးတဲ့လူတွေလည်းတွားခွင့်ပေးတဲ့နယ်ဒီလိုပြခြင်းအပြင်ကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေ့လေကျွန်တော်တို့ဘာမှပြဿနာမရှိဘူးဟုတ်လားသူတူဦးချင်းတယောက်ချင်းမကောင်းတဲ့ကိစ္စလုပ်ကြရဲဆိုရင်လည်းကျွန်တော်တို့ကထိထိရရောက်အရေးယူလိုက်မယ်ဒီဥစ္စာနိုင်ငံတော်ရဲ့မူဝါဒမဟုတ်ဘူးဆိုတာအထင်ရှားပေါ်လွင်တာပေါ့နော်
ဘင်္ဂလားဒေ့ရှ်နိုင်ငံဗကြံကိုတွားရောက်လေ့လာခဲ့တဲ့မစ္စယန်ဟင်းလီကမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုရုံးကခမန့်ထားတာတဲ့အများကြီးပိုပြီးတော့ဆွေးရတယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်းအခုလိုဒီခွဲခြားဆက်ဆံမှုတွေရှိနေတဲ့အခြေအနေတွေပြောင်းလဲသွားအောင်ဆောင်ရွက်နေကြောင်းဦးအောင်ကြီးကပြောပါရယ်
။ဒီအခြေအနေတွေကိုကျွန်တော်ကပြုပြင်ဖို့လုပ်နေတယ်တကယ်တမ်းပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့မူဝါဒအနေနဲ့ဆိုရင်ဒီအခြေအနေကအလားချိုးရင်းမှုလေးတွေရှိခဲ့တာလေးတွေကိုဘလို့အကောင်းဆုံးနည်းနဲ့အထင်ကြောင်ပြုပြင်မလဲဟာနိုင်ငံတကာစံနှုန်းသားနဲ့လည်းစီပြောအဆက်အောင်ဟာကိုယ်နေဆက်ဒေတာလုံခြုံရေးရောဟာတခြားအခွင့်အရေးတွေရောကျွန်တော်တို့ဟာကိုယ်နိုင်ငံသားတွေတိုင်းရင်းသားတွေရဲ့အခွင့်အရေးတွေရောဟာကာကွယ်ဆောင်ရှောက်နိုင်အောင်ဘလို့နည်းလမ်းမျိုးတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့မူဝါဒတွေကျွန်တော်တို့ရေးဆွဲနေတဲ့အချိန်ကာလဖြစ်ပါတယ်အဲ့တော့အဲ့လိုမူဝါဒရေးဆွဲတဲ့အချိန်ကာလဖြစ်တဲ့အခါကျတော့ဘာလို့ကြာလို့ဒီပေါ်မှာကျွန်တော်တို့ကထပ်မှန်ပြီးတော့ PR ပေးလာခဲ့လို့ကျွန်တော်တို့ရဲ့ဟလာမဟာဗျူဟာပြောင်းလဲမှုအခြေအနေကဟိုနည်းနည်းအခက်အခဲဖြစ်သွားနိုင်တာပေါ့လေတဘောကတော့ဒေတာမှာရှိတဲ့လူတွေရောဟလာဟိုတိုင်းရင်းသားတွေရောနှစ်ဖက်သဟဆာတာဖြစ်အောင်လုပ်ရမယ်အစီအစဉ်တွေရောဒါဒီအားလုံးအတွက်အဖူးချစ်ဖြစ်သွားနိုင်ပါတယ်
ဒီတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာမီလောင်တန်ရရထားတဲ့ကလေးငယ်တဦးနဲ့ဒီတခြားလူခွင့်ချိုးပေါက်ခံရသူတွေကိုတွေ့ခဲ့ကြောင်းလဲမစ္စယန်ဟီလီကပြောပါရယ်မစ္စယန်ဟီလီရဲ့ဒီနောက်ဆုံးထုတ်ပြန်ချက်ပါပေါ်ပြထားချက်တင်နေပတ်သက်ပြီးမြမအစိုးရဘက်ကတော့တုံ့ပြန်ချက်တော့ထွက်မလာသေးပါဘူးခင်ဗျာ
ဒီ OA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစည်းအဝေးကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9239လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့စီဝိုင်းကန္တာတက်တက်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာအစည်းအဝေးတင်ဆက်တဲ့ခါမှာတော့
ကျွန်တော်တို့နေပြည်တော်ပေါ့နော်တယောက်နဲ့တယောက်ဆိုင်ခေါင်းမှုတွေအများကြီးရှိကြတယ်တခါတည်းစကားအခိုက်အတန့်မတင်တဲ့ဟာမျိုးတွေဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီထဲကမှပေါ့နော်ဘိုးဘောကိုဘယ်လိုမျိုးယူရှင်းတဲ့နေမလဲဆိုတာမျိုးအများကြီးတိတ်ခါ
သူယုံကြည်ရအစီအစဉ်နောက်ပိုင်းတင်ဆက်တဲ့အခါလူငယ်လှူရှားသူတူဖြစ်တဲ့မတ်ခိုင်မွန်လင်းရဲ့အမြင်တွေကိုကြားဖို့ရှိပါတယ်အခုတော့ကျမ်းမာရီနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်တားဖောက်မှုမှာမိခင်ရောရင်သွေးကိုပါအန္တရာယ်အများဆုံးကြုံနေရတဲ့နိုင်ငံ၉နိုင်ငံဟာမီးဖွားမှုအသက်အန္တရာယ်ရောပါးကြီးအတွက်ကြိုးပမ်းဆောင်ရွက်နေကြပါပြီ။အာရှတိုက်က2နိုင်ငံ၊အာဖရိကက9နိုင်ငံပါဝင်တဲ့အဲ့ဒီနိုင်ငံတွေမှာကိုယ်ဝန်ဆောင်မိခင်တွေနဲ့ကလေးငယ်တွေကိုဂရုစိုက်မှုတိုးတက်အောင်မီးဖွားခန်းတွေပုံမှုကောင်းမွန်လောက်ဆောင်ရွက်ဖို့အစီအစဉ်တွေရှိတဲ့အကြောင်းကာရိုပီယာဆန်သတင်းပေးပို့ထားတာကိုမတ်ဤတန့်စင်ကပြောပြမှာဖြစ်ပါတယ
်။ဝင်းကင်းထဲမှာဒီလိုကလေးငိုတန်ကြားရတာကသတင်းကောင်းပါကလေးငိုတာသူအသက်ရှူတယ်ဆိုတာကိုပြတာပါပဲအကယ်၍ကလေးရဲ့အသက်ရှူလမ်းကြောင်းထဲမှာအရေတွေနဲ့ပိတ်နေတယ်ဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကကလေးမသိအောင်ဆောင်ရွက်ပေးနိုင်မှာပါမွေးခမ်းထဲမှာလျှက်စစ်မီနဲ့ရေတပ်အပြည့်စုံရှိမယ်ဆိုရင်မိခင်မွေးခမ်းထဲမှာသွေးထွက်လွန်းရင်ဆရာဝန်နဲ့ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကမိခင်အတွက်သွေးသွင်းပေးနိုင်ပြီးတော့အသက်ကယ်နိုင်ပါတယ်လိုအပ်ရင်ဘိုက်ခွဲမွေးနိုင်အောင်စီစဉ်ပေးနိုင်ပြီးတော့မိခင်ရောရင်သွေးပါအသက်ရှူနိုင်ချေပိုများအောင်လှုပ်ဆောင်နိုင်ပါတယ်ကမ္ဘာ့ကုလသမဂ္ဂကျန်းမာရေးအဖွဲ့ WHO ကဒေါက်တာ Flavia Bustrio က Skype ကနေတဆင့်ခုလိုပြောပြပါတယ်
In the year 2016, we have almost 6 million.
အသက်၅နှစ်အောက်ကလေးငယ်တည်ဆုံမှုက2016ခုနှစ်အတွင်းမှာ6သန်းလောက်ရှိပါတယ်။မွေးဖွားစဉ်တည်ဆုံတဲ့မိခင်ကတော့3သိန်းလောက်ရှိနေပါတယ်
။မိခင်ရဲ့ရင်သွေးကျန်းမာရေးစောင့်ရှောက်မှုတိုးတက်စေဖို့ကိုယ်ဝန်ဆောင်မိခင်တိုင်းကိုယ်ဝန်ဆောင်စဉ်မွေးဖွားစဉ်နဲ့မွေးဖွားပြီးချိန်တွေမှာလိုအပ်တဲ့ကူညီတွေရဖို့နဲ့ကလေးငယ်တွေအားလုံးမမွေးခင်နဲ့မွေးပြီးစောင့်ရှောက်မှုတွေရစေဖို့ WHO, UNICEF နဲ့နိုင်ငံကူးနိုင်ငံကလှူဒါန်းတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တစ်ခုကိုသူကဦးဆောင်နေတာပါ။မိဖွားစဉ်အချင်းကမိခင်တွေအတွက်အနေနဲ့အများဆုံးချိန်လို့ Boostrio ကပြောပါတယ်။ကလေးငယ်အတွက်တော့မွေးပြီးရက်ပိုင်းကတည်ဆုံနိုင်ခြင်းအများဆုံးဖြစ်ပါတယ်။တည်ဆုံမှုနှုန်းလျှော့ချဖို့အတွက်နီလန်တစ်ခုကမိခင်တွေကိုစေယုံမှာကလေးမွေးဖို့တိုက်တွန်းတာဖြစ်ပါတယ်။နိုင်ငံတီးတရလည်းသူ့အစီအစဉ်ကူညီနဲ့ဒီရည်မှန်းချက်ပြည့်အောင်ကြိုးစားနေကြပါတယ်
။ The dynamics that we are trying to create is to have
နိုင်ငံတကာနိုင်ငံချင်းစီကလှုပ်ဖော်ကင်ဘက်တွေတက်ဆိုင်တွေအနေနဲ့ကလေးမီးဖွားရာမှာတာဝန်ယူမှုတာဝန်ခံမှုတွေနဲ့လူမှုအကျွဲ့ရည်မှန်းချက်တွေချမှတ်ပြီးတော့အကောင့်ထဲပေါ်နိုင်မဲ့အရှိန်ဟုန်တွေရရှိလာအောင်ကျမတို့ကြိုးစားနေကြတာပါ
အဓိကဥတည်တဲ့ရည်မှန်းချက်ကတော့ကြိုတင်တားဆီးနိုင်မဲ့မိခင်နဲ့ကလေးတည်ဆုံနိုင်မှုအနေအထားကိုတားဆီးနိုင်ဖို့ပါပဲဒီနိုင်ငံကနိုင်ငံကမိခင်နဲ့ရင်သွေးတည်ဆုံမှုနှုန်းလာမယ့်9နှစ်အတွင်းထပ်ဝဲရော့ကျသွားဖို့အရင်ရည်မှန်းထားတာဖြစ်ပါတယ်ရှင်
မအီတန်စင်ပြောပြခဲ့တာပါအခုတော့စီဝိုင်းကန္တာတင်ဆက်ဖို့အချိန်ရောက်ပါပြီရှမ်းပြည်မြောက်ပိုင်းမူဆယ်မြို့အနီးဝန်းကျင်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကွန်သွယ်ရေး9ရက်ကြာလောက်ရပ်ဆိုင်းသွားခဲ့ရာကအခုချိန်မှာတော့ပုံမှန်ပြန်ဖြစ်လာပြီလို့ဒေသခံကိုယ်နေတွေကပြောပါတယ်ဒါပေမဲ့မန္တလေးမူဆယ်လမ်းမမှာအကောက်ခွန်စခန်းအစ်စ်ဖွင့်လိုက်တဲ့အတွက်ကုန်စည်စီးဆင်းမှုနှေးကွေးတဲ့အခြေအနေမျိုးနဲ့လည်းရင်ဆိုင်နေရကြောင်းမူဆယ်မြို့ဆန်ကုန်သေးကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကပြောပါရယ်မူဆယ်မြို့နေဆက်ကုန်သေးရေးအခြေအနေကိုခုသတင်းပတ်ရဲ့စီးဝါးရေးကဏ္ဍအပိုင်းတက်မှာကိုဇော်ဝင်းလှိုင်ပြောပြမှာဖြစ်ပါရယ
်ဟိုတော်လေးကအဲ့ဒီဘက်မှာဟိုတိုက်ပွဲတွေပါတယ်ဖြစ်သွားပြီးတော့အခြေအနေနည်းနည်းရှုပ်ရှုပ်ထူထူဖြစ်သွားတော့နေဆက်ကုန်သွယ်ရေးအခြေအနေနည်းနည်းထိခိုက်သွားတယ်ဆိုတာတော့ကျွန်တော်တို့ကြားမိတယ်ပေါ့နော်အခုအဲ့ဒီဘက်မှာနည်းနည်းအခုပြန်ပြီးအခုတင်ငင်စားနည်းနည်းပြန်ဖြစ်လာတော့ကောဦးမင်းသိန်းအခုအခြေအနေလက်ရှိအခြေအနေကဘယ်လိုရှိသလဲဗျကုန်သွယ်ရေးအခြေအနေက
ကုန်သွယ်ရေးအခြေအနေပြောရမယ်ဆိုတော့ကျွန်တော်တို့ဒီ unit ကပြီးနောက်ပိုင်းတော့အင်္ဂလိပ်ကျွန်တော်တို့ February 17ရက် February 17ရက်နေ့နောက်ပိုင်းမှာတော့ပုံမှန်ကုန်သွယ်ရေးလိုင်းကြောင်းကပေါင်းနေတာပုံမှန်အဆင့်တော့ဖြစ်သွားပါပြီ ပုံမှန်ဆင့်ဖြစ်ပြီးတော့ကျွန်တော်တို့အတက်ကုန်ပစ္စည်း export ကုန်ပစ္စည်းအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒူစယ်မျိုးအများဆုံးလာတော့နံပါတ်1ကတော့တခြားပဲတခြားအများဆုံးလာတယ်ပြီးနံပါတ်2ကတော့ပြောင်းနံပါတ်3ကတော့ဆာနံပါတ်4ကတော့ကျွန်တော်တို့ဟိုအပြည့်အနံပေါ့အပြည့်အနံနံပါတ်5ကတော့ယူတပ်ပစ္စည်းများဆုံးလာတာခင်ဗျာ
ဟုတ်ကဲ့အဲ့ဒါတရုတ်ပြည်ဘက်ကိုပို့တာပေါ့နော်
တရုတ်ပြည်ပို့တဲ့ export ပစ္စည်းပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာ
တော့ကျွန်တော်တို့ import နဲ့တရုတ်ပြည်ကနေဆိုပမာပြည်ပြန်သွားတဲ့ပစ္စည်းမှာနံပါတ်1ကတော့တက်မီဟိုတာလို့ခေါ်တဲ့မြေစီပေါ့ပြည်နံပါတ်2ကတော့ဆိုင်ကဲလျှက်စစ်ပစ္စည်းအဲ့တော့ကျွန်တော်တို့ export ပစ္စည်းနဲ့အိမ်သုံးမှုပစ္စည်းမျိုးမျိုးတော့ကျွန်တော်တို့ import အနေနဲ့ကျွန်တော်ပမာပြည်ပြန်သွဲပါလားခင်ဗျာအဲ့ဒါတော့
ဟုတ်ကဲ့ခင်ဗျာအဲ့တော့ဟိုတလော်လေးကအဲ့ဒီမှာတိုက်ပွဲတွေဘာတွေဖြစ်သွားတော့ကရောကုန်သေးရလုံးဝရပ်သွားသေးသလားခင်ဗျာဘယ်လောက်ထိများရပ်သွားသလဲ
အဲ့ကျွန်တော်ပြောရမယ်ဆိုရင်တော့လူဝင်မှာ20ရင်းနေမှာဟိုဖတ်တယ်မြေပြည်ပြခေါက်ကျွန်တော်တို့ဖြစ်တယ်ခင်ဗျာလူဝင်မှာ20ရင်းနေရနေပြီးတော့လူဝင်မှာ20လူဝင်မှာ28ရင်းနေလောက်ရှိတာကျွန်တော်ကိုယ့်ရဲ့တတိယလုံးဝရပ်သွားတာခင်ဗျာကျွန်တော်တို့စီပါရေးကျွန်တော်တို့ကြားရမှာရှိတယ်ကျွန်တော်တို့နေဇာကုံတွေစကန်နေတော့အလုံးပိတ်တာရတယ်နေဇာကုံတွေဝန်ထမ်းတွေရအဖကျွန်တော်တို့မူဆယ်မြို့မှာကြောက်ရွှေ့ထားရတယ်နောက်မူဆယ်မြို့မှာရှိတဲ့အလုံးသမားတွေတော်တော်လေးကိုကျွန်တော်ဒုက္ခတဲ့စကန်တွေမှာကျွန်တော်တို့အများကြီးရောက်သွားတယ်ခင်ဗျာနောက်တချို့တဲ့မူဆယ်မြို့မှာလာပြီးတော့တိတ်ချောင်နေရတာပေါ့အဲကျွန်တော်တို့နိုဝင်ဘာ27နောက်ပိုင်းမှာလာပြန်ပြီးတော့ကျွန်တော်တို့ကုံတွေတန်းချောင်းကြီးကဟိုအနှဲငယ်ပြန်လှုပ်ရှားပြီးတော့နည်းနည်းပါးပါးတန်လာတယ်ခင်ဗျာဒါပေမဲ့ဒီစီမှာ9ရက်နေတော့ဆက်ပြီးတော့ပုံမှန်တော့ပြန်ပြပြဖြစ်သွားပါတယ်
အဲ့တော့အခုဒီကုံသေးတွေအနေနဲ့ပေါ့အသွင်းကုံပဲဖြစ်ဖြစ်တော့ပို့ကုံပဲဖြစ်ဖြစ်နှုတ်နှစ်ဖက်ကုံကူးနေကြတဲ့ကုံသေးတွေဦးမင်းသိန်းတို့လိုကုံသေးတွေအနေနဲ့ဒီစစ်အေးလက်အေးသွားအရင်တော့အတိုင်းပဲတိုက်ပွဲမဖြစ်ခင်တော့အခြေအနေတိုင်းစစ်အေးလက်အေးသွားလာကူးတန်းလို့ရနေပြီလားခင်ဗျအ
ဲ့အခုတော့သွားလို့ရတယ်ခင်ဗျအဲ့လိုသွားလို့ရတယ်လာမှကျွန်တော်တို့ကားပိတ်ဆို့မှုတွေပါတယ်မရှိပါဘူးဒါပေမဲ့ကျွန်တော်တို့အဲဇန်နဝါရီ16ရက်နေ့မှာကျွန်တော်တို့တေဒီမြို့နယ်မှာရှီဘူးစကားဆိုတာဖွင့်လိုက်တယ်ခင်ဗျရှီဘူးကောက်ခွန်စကားပေါ့ဒီဘောက်ခေါ်စကားဖြစ်တဲ့အချိန်မှာနည်းနည်းလေးတော့ကျွန်တော်တို့အဲကိုယ်စီအဖို့နည်းနည်းလေးအဖြစ်မဆောင်ဝေးဝေးရတယ်နည်းနည်းကြုံတွေ့ရတယ်ကားတွေဖြစ်သေးတာတို့နည်းနည်းလေးကျွန်တော်တို့ဘယ်လိုပေါ့လေတို့ဝေးကြီးတောင်းလာတယ်ရှိမှာပေါ့အဲ့ဒါတွေနည်းနည်းလေးတော့ကျွန်တော်တို့ဖြစ်သွားတယ်ခင်ဗျဟိုဖြစ်မဆောင်တွေ့ရရှိတယ်အဲ့တော့ကျွန်တော်တို့ဘူးစင်မှာရှိတဲ့ကုန်သေးကြီးများတင်းရတယ်တေးဒီမျိုးနယ်မှာရှိတဲ့ရေဘူးစိတ်စကားမှဖွင့်ဖို့ကျွန်တော်တို့နိုင်ငံတော်အတိုင်းအတိုင်းနိုင်ငံရောတမနာရောဘူးကြီးများရောတိစာတင်ထားတာတော့ရှိပါတ
ယ်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာအတွက်တော့ကုံသေးတွေကြားထဲမှာတော့နည်းနည်းစိတ်အနှောက်အယှက်ဖြစ်ရတယ်ပေါ့နော်တော့ဟိုပါပေါ့နည်းနည်းလေးစိုးရင်ဟိုပါပေါ့
ဟုတ်ကဲ
့ပုံမှန်တိုင်းမဟုတ်ဘူးတဲ့ပုံစံမျိုးဖြစ်နေဘလို့တာလည်းပူပေးနေရတဲ့သဘောလားခင်ဗျအ
ဲကျွန်တော်တို့ပူပေးရတဲ့ကိစ္စတော့ကျွန်တော်တို့အဲ့ဒါမပြောလို့ပါဘူးဒါပေမဲ့ဈာမဆစ်ဆေးရလို့ကြောက်ကြရလို့ကားတွေတန်းစီရနေရလို့အဲ့စကားမှလည်းအနည်းဆုံးကုံကားစီးကိုနိုင်ဝက်လောက်ရှိပြီးသားတယ်ဒီအဲ့ဒါလေးပဲရှိတယ
်ဟုတ်ကဲ့အဲ့ဒါကဟိုတိုက်ပွဲအခြေအနေကြောင့်လက်နဲ့တေရှာဖွေတာဘာညာပုံစံမျိုးလားခင်ဗျအ
ဲနံပါတ်1ကတို့ကပြောတာနံပါတ်1မူကြီးစီပါတမူကြီးစေဝါဒီကဖတ်စားတယ်မူကြီးစေဝါပြီးတော့နံပါတ်1ကတော့အစင်းကုန်တယ်ကျွန်တော်အစင်းကုန်တော့ပြုတ်ပြီးရတယ်ပမာပြီးပို့တယ်ကိုနံပါတ်1အနေနဲ့သူအဓိကထားပြီးတော့စစ်ဆေးတယ်ဒီလိုကကျွန်တော်တို့အဲ305မိုင်စခန်းနဲ့ကျွန်တော်မန္တလေးဒါ16မိုင်စခန်းနဲ့ရှိတော့ကျွန်တော်တို့မိုင်260အတွင်းမှာလုံးဝစခန်းရှိတယ်ဂိတ်တွေမရှိတော့ပမာပြီးဝင်တဲ့သူတိမဆောင်တဲ့ကုန်ပစ္စည်းတွေကဒိုးရီဘောက်တို့သွားနေတယ်အဲ့ဒိုးရီဘောက်ကိုသွားနေအဲ့ရတို့ဟန်တားခြင်းနဲ့သဘောတည်းပါပါတယ်အစင်းကုန်ရတယ်ဒီလိုကတော့ဂိတ်မရှိတော့ဟို305မိုင်နဲ့ဖြစ်တော့မှခဲ့ပြီဆိုတော့ဒါမှခဲ့မရှိတော့တော်တော်သွားကြည့်လို့သွားလာကြည့်လို့လာကောက်ခုံပဲပစ္စည်းတွေကအများကြီးဝင်နေတယ်ဟိုအဲ့ရတွေဟန်တားခြင်းနဲ့သဘောတည်းပါပါလားခေဖွက်လာတော့
ဟုတ်ကဲ့ဒီ February လလယ်ထဲမှာပဲကျွန်တော်တို့တခုတွေ့လိုက်တာကဒီမန္တလေးလာရှိုးမူဆယ်လာမကြီးပေါ့နော်အဲ့ဒါကိုသူတို့ဒီဟိုဒီသူတို့အခုကတော့ company Oriental Highway Company လို့သူတို့ခေါ်တယ်ဟုတ်တယ်အဲ့ဒီကနေပြီးတော့ဒီသူတို့ဒီ contract ယူပြီးတော့ဒီ BOT စနစ်နဲ့ပဲပေါ့နော်ဒီဟိုပါလေးလန်းသွားလမ်းမကြဲကြီးတွေနိုင်လွန်လမ်းမကြီးတွေသူတို့စောက်ဖို့သူစီမံကျက်ရှိပါတယ်ပေါ့2018 2019မှာသူတို့ပြီးအောင်စောက်မယ်ဆိုပြီးတင်ပြတဲ့ပရောစီမံကိန်းရှိတယ်ဆိုပြီးပြောတာရှိတယ်အဲ့ဒီဟာတွေဖြစ်နိုင်ကြီးအလားအလာသူတို့လုပ်ငန်းတွေတပွား2018 2019ဆိုတာရှေ့နှစ်နှစ်ကျွန်တော်တို့မြင်နေရပြီပေါ့နော်အချိန်ကာလအားဖြင့်ဆိုတော့အဲ့ဒီဟာပြီးအောင်လုပ်မယ်ဆိုရင်အခုချိန်မှာလုပ်ငန်းစီမံကိန်းတွေအခုချိန်မှာစနေတဲ့အနေအထားရှိရမှာပေါ့အဲ့လိုမျိုးတွေမြင်နေရပြီလားဗျာ
အဲ့တော့ကျွန်တော်အနေကြီးနေလာတာတချို့နေရာတွေမှာလည်းကျွန်တော်၄-၅၀မိုင်လောက်လေးစားသားပုံစံလေးလှုပ်ထားတာတွေ့ရတယ်။နည်းနည်းကတည်းကတင်ပြီးတော့
ဟုတ်ကဲ့
တို့ချူစားပါကျွန်တော်၂နေရာလောက်ပါကျွန်တော်မူဆယ်မျိုးကနေ၁၀မိုင်လောက်ကွာပါကျွန်တော်တို့၅မိုင်လောက်ရှိတော့ဟိုကလည်းတစ်ခုရွှေ့တာကျွန်တော်လေးစားသားလေးကျွန်တော်နည်းနည်းကတည်းကလှုပ်ထားတာရှိတယ်ခုတ်ခဲနာမှာလေးစားသားလေးတစ်ခုလှုပ်ထားတာရှိတယ်၃-၄မိုင်လောက်ပါလေးအဲ့ဒါလေးကနည်းနည်းစတင်နေတာတွေ့တယ်ဒါပေမဲ့လမ်းထောက်တဲ့နေရာမှာလည်းကျွန်တော်တို့မူဆယ်နဲ့ကျွန်တော်တို့လည်းခုတ်ခဲနာမှာအဓိကလုံဆောင်ရေးဆိုးရတယ်ခင်ဗျာလာတော့တဲ့တို့ကသူလုံချုံကြီးဘယ်လိုတာဝန်ယူမလဲအဲ့မိန်းကလေးနဲ့မိထုတ်တာပါလာတယ်လုံချုံကြီးကကျွန်တော်တို့ခုတ်ခံနေမှုစစ်စားမှလုံချုံကြီးတော်တော်လေးစိုးရိမ်ရတယ်လာတော့တဲ့လုံသားတွေဆိုတော့လေအဲ့အရာကြီးကပါတယ်ဒါပေမဲ့ဒါတွေကိုလည်းကျွန်တော်တို့လုံချုံကြီးချိုးရယူပြီးသားတာသိပါတယ်ခင်ဗျာ နိုင်ငံတော်ကတော့ယူယူပြီးသားလာတွေ့တယ်ဒါမှလည်းကျွန်တော်တို့ဘူးသေးတော့ဘူးသားချိုးသားမှာချိုးသားချိုးသားတို့တော့ယူချပေးထားတော့ကျွန်တော်တို့တွေ့ပါမယ်ကျွန်တော်တို့အတူတူပြောရရင်တော့ကျွန်တော်တို့လေးလမ်းတော့ဆက်နေတယ်ပဲကျွန်တော်တို့ပြောရမယ်ဒါပေမဲ့သိပြီးတော့လည်းများများသက်သက်ကောင်းတယ်မပေါ်သေးဘူးဆက်နေပြီးလမ်းလေးရှိနေပြီးကတရားတွေဝေတာတွေ့တယ်ချိုးသားချိုးသားလမ်းလေးတွေ၄-၅မိုင်လောက်ကိုလေးလမ်းသွားလေးတွေလမ်းလုံးကတရားဖိနှားတာကျွန်တော်တို့တွေ့တယ်ဆရာအဲ့ဒါတော့
ဒါပေမဲ့ဒီလမ်းကြီးကတော့အရှည်ကြီးဆိုတော့တို့တော်တော်လောက်ရအောင်မယ်ထင်တယ်နော်
အဲ့တော့လုံးဝဆိုတော့ဖြစ်တယ်ခင်ဗျာ။ဘာဖြစ်လို့တို့ခင်ဗျာတို့ဝင်ဝင်တားကောင်းတော့ခိတ်တွေကခင်ဗျာ22မိုင်ရောက်တခိတ်ပြေးရတယ်ကျွန်တော်တို့ကကျွန်တော်ကားနဲ့ပြောင်းသွားတော့ကျွန်တော်ကြည့်တာလားမ။22မိုင်ရောက်တာခိတ်တွေကြည့်ရတယ်။တော့ပြဒီဒီမူးဆဲကိုလာလဲကားဝင်တော့ကအစ်3000ကျော်လေခိတ်ရပတ်တာတားရတော့သူတို့
။ဟုတ်ကဲ့။
တားရတော့သူတို့အနေနဲ့ပတ်စားရှိရင်တော့လုံးဝဆိုတော့ဖြစ်ပါတယ်ကျွန်တော်စတင်တယ်ဆိုလုံးဝဆိုနည်းနည်းဖြစ်တယ်လှုပ်ရှင်နဲ့ဖိတ်ရှိတယ်လှုပ်ရှင်နဲ့ဖိတ်ရှိပြီးတော့တေးချလုံးဝဆိုတော့နည်းနည်းဖြစ်တယ်မလှုပ်ရှင်တော့မဖြစ်ဘူးဒါပဲတဲ့သူ။
ကိုယ်စုံဝင်းလိုင်းရဲ့စီဝါရေးကဏ္ဍအပြီးအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။နိုင်ငံရေးစီဝါရေးလူမှုရေးအကျိုးပျက်စေခြင်းနဲ့ရည်ရွယ်ချက်တွေနဲ့သတင်းမားတွေကိုတမင်ဖြန့်နေကြတဲ့ပြဿနာက2019ခုနှစ်ထဲမှာပိုဆိုးလာနေပါတယ်။အထူးသဖြင့်လူမှုကွန်ရက်တွေပေါ်မှာကြေကြေပြန့်ပြန့်ဖြစ်နေကြတဲ့သတင်းမှားပြဿနာကိုမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှပါလူမှုကွန်ရက်လုပ်ငန်းကြီးတွေနဲ့သတင်းမီဒီယာတွေပေါင်းပြီးဖြည့်ရှင်းဖို့ကြိုးစားနေကြတဲ့အကြောင်းကိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေမတ်ဆုမြတ်မွန်ကတင်ပြပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်တော်များများမှာဒီသတင်းမှားတွေပြန့်နှံ့ပြဿနာကပိုပြီးတော့မှကြီးလာလို့သတင်းမီဒီယာကြီးတွေနဲ့လူသုံးများတဲ့လူမှုကွန်ရက်တွေပေါင်းပြီးတော့သတင်းမှားတိုက်ဖြတ်ရေးကိုလှုပ်လာကြပြီးကုသားညုံရေး
ဟုတ်တယ်မဆုမြတ်မောကဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းမှားတွေကလည်းတနေ့တခြားပို့ပြီးတော့များလာတာကျွန်တော်သတိထားမိတယ်ဗျာ
VOA မြန်မာပိုင်းရဲ့ editor တယောက်အနေနဲ့ကိုသားညုံနေတိုင်းတွေ့နေရတဲ့သတင်းမှားတွေအကြောင်းပြောပါအောင်လူမှုကွန်ရက်တွေပေါ်မှာအဓိကတွေ့ရတာလားရှင
်ဟုတ်ပါတယ်ဒီလူမှုကွန်ရက်တွေပေါ်အထူးဖြစ်မြန်မာနိုင်ငံသားတွေတော်များသုံးကြတဲ့ Facebook အကောင့်မှာပေါ့အရင်တော့ဆိုရင်တော့သူတို့ကဒီသတင်းမှားတွေ fake news တွေကနောက်ပြောင်ပြီးတော့ရေးကြတာများတယ်အခုတော့တမင်သက်သက်ကိုဟိုသတင်းထတာကြီးတွေနဲ့ပုံမှားရိုက်ပြီးတော့ကိုတင်လာတာတွေ့ရတယ်။ကြောင့်ဒီသတင်းကိုပြန်ပြီးတော့ share ကြတဲ့ခါကျတော့တော်တော်လေးကိုဒီသတင်းမှားတွေကပြန်လာပုံများလာတယ်။အထူးသဖြင့်လူတွေစိတ်ဝင်စားကြတဲ့သတင်းတွေပေါ့နော်။တလောကဆိုရင်ဥက္ကဋ္ဌသတင်းလိုဟာမျိုးတွေနောက်ဒီငင်းငယ်ကြီးလုပ်ငန်းစဉ်တွေလိုမျိုးလူတွေစိတ်ဝင်စားတယ်။နောက်ဖြစ်ပျက်ကလည်းပိုထင်ရှားတယ်လို့သတင်းမျိုးတွေဆိုရှင်ဒီသတင်းထတာကြီးတွေနဲ့ပုံမှားရိုက်ပြီးတော့သူရေးကြတယ်တားကြတယ်။အဲ့ဒါကိုပြန်ဖြန့်ကြတာပေါ့။
ကျွန်တော်တို့လိုမျိုးသတင်းသမားတွေအတွက်ကတော့တိတ်ကိုတတိထားစရာပဲကိုသားညုံရဲ့ဒီသတင်းအစားရဖို့အတွက်ကလူမှုကွန်ရက်တွေကိုအားကိုးရတယ်ဆိုတာမငင်းနိုင်ပါဘူး။ဒါပေမဲ့ဒီသတင်းကဘလောက်မှန်လဲဖြစ်နိုင်လဲဆိုတာကိုမချင့်ချိန်မစစ်ဖဲနဲ့တော့အဲ့ဒီလိုမျိုးဒီထင်အောင်ထင်မှားဖြစ်စေတဲ့သတင်းမှားတွေကိုထပ်ဖြန့်တာမျိုးတို့ like လုပ်တာမျိုးတို့နောက်ရည်ညွှန်းဖော်ပြတာမျိုးမလုပ်မိအောင်လို့အရန်ကိုတတိထားနေတယ်ရှင်။အထူးသဖြင့်တော့ဒီသတင်းလောကတွေကလူတွေတိတ်ကိုတတိထားဖို့လိုမယ်ထင်ပါတယ်။
ဟုတ်ပါတယ်ဒီနံပါတ်1အရေးကြီးဆုံးကတော့ဒီသတင်းကဘလောက်ဖြစ်နိုင်မလဲဆိုတာကိုကိုယ်တိုင်ယင်သုံးသပ်ကြည့်ပါဗျာတန်ရရှိရဆိုရင်တော့မူရင်းစစ်မြစ်ကိုမစစ်နိုင်မနဲ့တဆင့်ပေါ်ပြတာမျိုးကိုထူးဆောင်ကြတာတော့အကောင်းဆုံးပါပဲ
လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သတင်းတွေကိုဒီလွယ်လွယ်ကူကူယုံလိုက်ကြတဲ့ပြဿနာကပြောရမယ်ဆိုရင်တော့တကဘာလုံးမှာဖြစ်နေပုံရတယ်ရှင်အမ်စတာဒမ်တက္ကသိုလ်ကမီဒီယာလေ့လာရေးဆိုင်ရာပါမောက်ခမတ်ဒူဇက်နယူးယောက်တိုင်းသတင်းစာကိုပြောတဲ့အတိုင်းဆိုလို့ရှိရင်လူတော်တော်များများကဒီသူတို့ဖတ်ရချိရတဲ့သတင်းတွေဘယ်ကလာတယ်လဲဆိုတာကိုဂရုမစိုက်ကြတော့ဘူးတဲ့
အဲ့ဒါကြောင့်လဲ Facebook တို့ Google တို့လိုမျိုးလူသုံးများတဲ့နည်းပညာကုမ္ပဏီကြီးတွေကသူတို့ရဲ့ online seminar တွေကိုသုံးပြီးတော့တင်နေတဲ့သတင်းမှားတွေကိုဖော်ထုတ်နိုင်ဖို့စောင့်ရဲ့အသစ်တွေကိုပို့ပြီးတော့လှုပ်လာကြတာပေါ့မဆူမြတ်မော
2016 American ဂျွေးကောက်ပွဲတုန်းကတမနာဝင်ပြိုင်ကြတဲ့တမနာလောင်းတွေနဲ့ပတ်သက်တဲ့သတင်းတူတွေတမနာလောင်းတွေနဲ့ပတ်သက်တဲ့သတင်းတူတွေကလူမှုကွန်ရက်တွေနဲ့သတင်းချပေးတဲ့ Google စာမျက်နှာတွေပေါ်မှာပြန်ကယ်လို့မဲဆန္ဒရှင်တချို့ရဲ့သဘောထားအပေါ်တက်ရောက်မှုရှိခဲ့တယ်ဆိုပြီးတော့အတော်လေးကိုပြောစရာဆွေးနွေးစရာဖြစ်ခဲ့ကြရမလားအဲဒါကြောင့်လဲဒီနှစ်ထဲမှာဒီအရေးကြီးတဲ့ရွေးကောက်ပွဲတွေရှိတဲ့ပြင်သစ် Germany နဲ့ Netherlands နိုင်ငံတွေမှာအဲ့လိုပြဿနာမျိုးတွေမဖြစ်အောင်လို့ဥရောပခေါင်းဆောင်တွေကတိတ်ကိုတတိထားပြီးတော့လုပ်နေကြတာတွေ့ရတယ်ရှင်ဒီ Facebook နဲ့ Google ကလည်းသတင်းမှားတွေကိုဖယ်ရှားနိုင်ဖို့ဥရောပသတင်းမီဒီယာကြီးတွေနဲ့ပေါင်းပြီးတော့လုပ်နေကြတယ်လေ။ဥပမာပြင်သစ်နိုင်ငံမှာဆိုရင် Facebook က AFP တို့ Le Monde တို့လိုမျိုးအထင်ကြီးသတင်းမီဒီယာကြီး၈ခုနဲ့ပေါင်းပြီးတော့သတင်းအချက်အလက်မှန်မမှန်ဆိုတာဖတ်တဲ့သူတွေကိုအသိပေးမဲ့ဝန်ဆောင်မှုတွေကိုလုပ်ခဲ့ပါတယ်။ဒီ Facebook ပေါ်မှာတင်တဲ့သတင်းတွေနဲ့ပတ်သက်လို့မှားနေတယ်လို့ထင်လို့ရှိရင်သူတို့ရဲ့ထင်မြင်ချက်ကို Facebook ကိုအသိပေးနိုင်တယ်။အဲ့လိုမျိုးအသိပေးလာတဲ့သတင်းတွေကို Facebook နဲ့ချိတ်ဆက်ထားတဲ့သတင်းမီဒီယာကြီးတွေကနေပြီးတော့ဝိုင်းပြီးတော့စစ်ပေးမှာပါ။တကယ်လို့မှားနေတယ်ဆိုတာကိုသိလို့ရှိရင် Facebook ကနေပြီးတော့ဒီသတင်းဟာသတင်းမှားဖြစ်တယ်ဆိုတာသိထားတဲ့အသိပေးချက်နဲ့ဖော်ပြလိုက်မှာဖြစ်ပါတယ်
။အဲ့လိုမျိုးဒီပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးက American နဲ့ Germany နိုင်ငံတို့မှာ Facebook ကစလုပ်ခဲ့တာဗျ။ ဂျာမနီမှာဆိုလို့ရှိရင်လည်းလာမယ့်စက်တင်ဘာမှာပြည်လုံးကျွတ်ရွေးကောက်ပွဲတွေရှိတော့သတင်းမှားပြဿနာကိုတိတ်ကိုလေးထားလုပ်နေရတာတွေ့ရတယ်မဆုမြမွေသတင်းမှားတွေကို24နာရီအတွင်းဖယ်ရှားမဖြစ်ရင်အဲ့ဒီဝက်ပေ့ချ်ကိုယူရိုငွေ5သိန်းအထိကိုဒဏ်ရိုက်ဖို့အတွက်လွှတ်တော်မှာတော့မှဆွေးနွေးကြတယ်အဲ့ဒါကြောင့်မလို့လေသတင်းမှားပြဿနာကို Facebook ကအရင်ဆုံးကင်တွယ်တဲ့နိုင်ငံတွေထဲမှာဂျာမနီပါတာလို့ TechCrunch ရဲ့ online သတင်းတစ်ခုမှာပြောထားသေးတယ
် Google ကလည်းဒီပြည်သစ်သမ္မတရွေးကောက်ပွဲနီးလာချိန်မှာမဲဆန္ဒရှင်တွေမှန်ကန်တဲ့သတင်းတွေရနိုင်ဖို့အတွက် cross check ဆိုတဲ့ဝန်ဆောင်မှုတစ်တခုကိုပြင်သစ်သတင်းဌာန18ခုအပြင် Facebook အပါအဝင်နည်းပညာကုမ္ပဏီတွေနဲ့ပါပေါင်းပြီးတော့မှလက်တလုံးမှပဲလုပ်ခဲ့ပါသေးတယ်။ online ပေါ်မှာပဲလူတိုင်းဖတ်နိုင်ကြည့်နိုင်သမျှဓာတ်ပုံ video သတင်းတွေသာမကတယောက်ကနေတယောက်ဖြန့်နေကြတဲ့အကြောင်းအရာတွေကို cross check ကတကယ်စစ်မှန်ရဲ့လားဆိုတဲ့အတည်ပြုချက်ပေးနိုင်အောင်လို့စစ်ပေးမှာပါ။အတူရောင်သတင်းတွေ kolahala တွေသတင်းမှားတွေကိုဒါတွေဟာအမှားဖြစ်တယ်ဆိုတာအမြန်ဆုံးအသိပေးနိုင်ဖို့နဲ့ရှုပ်ထွေးပြီးတော့မှဒီအမြင်မှားနိုင်တဲ့သတင်းတွေကိုတိတိကျကျဖော်ပြနိုင်ကြဖို့အတွက်သတင်းမီဒီယာကြီးတွေနည်းပညာတွေနဲ့ပေါင်းပြီးတော့လှုပ်သွားမှာဖြစ်တယ်လို့ Google ရဲ့ blog စာမျက်နှာပေါ်မှာဖော်ပြခဲ့ပါတယ်
တကယ်လို့ online ပေါ်မှာဖော်ပြနေတာတွေကသတင်းမှားလို့ထင်တာနဲ့အဲ့ဒီ internet စာမျက်နှာရဲ့ link ကို cross check စီကိုပို့ပြရမှာပါအဲ့ဒီခါမှာ cross check project ကိုလုပ်နေကြတဲ့ကျွမ်းကျင်သူတွေကစစ်ဆေးပြီးတော့သူတို့ website ပေါ်မှာသိသမျှအချက်အလက်တွေကိုတင်သွားမှာဖြစ်ပါတယ်။အဲ့ဒီမှာထူးခြားတာကသတင်းမှားတွေကိုဖော်ထုတ်နိုင်ကြဖို့အများပြည်သူကပါဝင်ကူညီအသိပေးကြဖို့လဲ cross check ကနေပြီးတော့တိုက်တွန်းနေတာပါ။
EU ဥရောပသမဂ္ဂတွေကဒီအရေးကြီးတဲ့နိုင်ငံကြီးတွေမှာရွေးကောက်ပွဲတွေရှိနေချိန်မှာသတင်းမှားတွေနဲ့ EU စန့်ကျင်ဝါဒဖြန့်မှုပြန့်တဲ့နှုန်းကစိုးရိမ်စရာကောင်းလောက်အောင်များလာတယ်လို့ဥရောပအစိုးရတွေနဲ့သတင်းဌာနကြီးတွေကပြောကြတယ်တဲ့တဲ့အတူအယောင်တွေဖန်တီးဖြတ်နေတဲ့ရုရှားရဲ့လုပ်ရက်ကိုတံပြန်နိုင်ဖို့လို့ဆိုပြီးတော့မှ IT ကျွမ်းကျင်သူတွေပါတဲ့ eStratcom ဆိုတဲ့အဖွဲ့ကိုအခုနှစ်ဆန်းမှာ EU အနာပိုင်းတွေကထပ်တိုးပြီးတော့တောင်မှတိုးချဲ့ဖွဲ့စည်းခဲ့တယ်ကိုသားညုံရဲ့အခုလိုမျိုးလုံးနေပြီမဲ့တည်င်းမှာဖြန့်ကြတဲ့အင်အားကလည်းမသေးတော့ဒီတည်င်းတွေဟာမှားနေတယ်ဆိုတာကိုအလျင်မြင်အောင်အသိပေးနိုင်ပါမလားလို့ကျွမ်းကျင်သူတချို့ကလည်းထောက်ပြနေကြပါတယ်ဤပညာပိုင်းကျွမ်းကျင်မှုကလည်းအများကြီးလိုတာကို
တကယ်တော့တည်င်းမှာတွေဖြန့်နေကြတဲ့ပြဿနာက2016ထဲမှာတိတိကျကျဖြစ်လာခဲ့ပြီးတော့အခု2019ခုနှစ်ရောက်တော့မှဤပညာကုမ္ပဏီကြီးတွေဘက်ကစပြီးတော့အရေးယူကန့်တွယ်လာနေကြတာမဆင်မြတ်မို့ရဲ့သူတို့အနေနဲ့သတင်းမှားတွေနှိမ်နှင်းနိုင်ဖို့အတွက်အများကြီးလှုပ်ဖို့လိုသေးတယ်ဆိုတာကို Facebook ကြီးကဲ Dan Ross ကဖေဖော်ဝါရီလ14ရက်နေ့ကကယ်လီဖိုးနီးယားမှာလုပ်တဲ့ Code Media ဆိုတဲ့သတင်းနဲ့နည်းပညာဆိုင်ရာဆွေးနွေးပွဲကြီးမှာပြောသွားခဲ့သေးတယ်မဟုတ်လားဗ
ျတကယ်တော့ Facebook တို့ Twitter တို့ Google တို့ဆိုတာကသတင်းတွေထုတ်ပြန်နေတဲ့သတင်းမီဒီယာကြီးတွေမဟုတ်ကြပါဘဲသူတို့ရဲ့ online စာမျက်နှာတွေပေါ်မှာသတင်းတွေကိုဖော်ပြနေကြတယ်သူတို့ရဲ့ဝန်ဆောင်မှုကိုတုံးဆွဲတဲ့သူတန်းပေါင်းများစွာရှိကြတယ်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပေါ်လာသမျှသတင်းတိုင်းကိုအမှန်လို့ထင်နေကြသူတွေပိုပိုပြီးတော့များလာနေတာကြောင့်သတင်းမှားတွေဖြန့်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်လူမှုကွန်ရက်တွေပေါ်မှာတာဝန်ရှိတယ်လို့ပြောနေကြသူတွေမနည်းပါဘူးတစ်ဖက်မှာလည်းဒီနိုင်ငံရေးလူမှုရေးစီးပွားရေးရည်ရွယ်ချက်တွေနဲ့တမင်ဖြတ်နေတဲ့သတင်းမှားတွေကိုချင့်ချိန်ဆုံးဖြတ်ဖို့ကအားလုံးမှာတာဝန်ရှိတယ်လို့ထင်ပါတယ်ရှင
်ခုကြားခဲ့ရတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးတက်တန့်ရောင်သတင်းလွှာတွေကိုမအေးတန်နာကျော်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
လာပါစေအားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရအောင်သတင်းလာမှာတော့ကမ်ဘောဒီးယားနိုင်ငံရောက်သွားတဲ့မင်းသမီးအန်ဂျလီနာဂျိုလီဒီလိုမျိုးကမ္ဘာတစ်လွှာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါဟောလိဝုဒ်ရဲ့အကျော်မော်မင်းသမီးအန်ဂျလီနာဂျိုလီဟာကမ်ဘောဒီးယားနိုင်ငံမှာဖေဖော်ဝါရီလ17ရက်နေ့ကကျင်းပတဲ့သူရဲ့နောက်ဆုံးရုပ်ရှင် First They Killed My Father ကျွန်တော်ရဲ့အဖေကိုသူတို့အရင်တက်ပြစ်ကြတယ်ဆိုရယ်အထူးဝဲကိုသူသားသမီးတစ်တိုင်းနဲ့ရောက်လာခဲ့ပါတယ်။ရုပ်ရှင်ကလည်း1985ခုနှစ်ကမ္ဘောဒီးယားနိုင်ငံမှာခမာနီအုပ်ချုပ်မှုကာလအတွင်းကလေးစစ်သားဖြစ်ခဲ့ရသူအခုချိန်မှာတော့တက်ကြွလှုပ်ရှားသူလည်းဖြစ်အစာရေးဆရာလည်းဖြစ်တဲ့ Long Aung ရဲ့ကိုယ်ရေးအထုပ်ပတ်တီကိုအခြေခံပြီးတော့ရိုက်ကူးထားတာပါ။မင်းသမီးနဲ့အစာရေးသူတို့ကဒီရုပ်ရှင်အတွက်စံညွှန်းပူရဲရေးသားခဲ့ကြပြီးတော့ရုပ်ရှင်ထုတ်လို့ရေးမှာတော့ Angelina Jolie ရဲ့အကြီးဆုံးငွေသားသားကမ္ဘောဒီးယားလူမျိုး Maddox လည်းပါဝင်ပါတယ်ခမာဘာသာစကားနဲ့ရိုက်ကူးတဲ့ဒီရုပ်ရှင်ကိုကမ္ဘောဒီးယားနိုင်ငံမှာရိုက်ပြီးတော့ကမ္ဘောဒီးယားတရုတ်ဆောင်တွေရုပ်ရှင်အဖွဲ့သားတွေကိုတုံးထားတာပါ
And so I think what will I hope make people proud and I think my son experienced it when he worked with me on the film is it's a country of great artists
ကမ္ဘောဒီးယားနိုင်ငံဟာတကယ်ကိုပါရမီရင့်တန်တဲ့အမှုပညာရှင်တွေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဂျိုလီကပြောပါတယ်ဒီရုပ်ရှင်ကိုတော့ online မှာရုပ်မြင်သံကြားဇာတ်လမ်းတွေရုပ်ရှင်ကားတွေနဲ့ကိုပိုင်ထုတ်လို့ရိုက်ကူးတဲ့ဇာတ်လမ်းတွေပြသတဲ့ Netflix မှာပြသပါတယ် ။ Oscar ဆုရှင်မင်းသမီး Angelina Jolie ဟာလူခွင့်ရေးတက်တက်ကြွကြွလှုပ်ရှားသူလည်းဖြစ်ပြီးတော့ခမုံးဖြစ်သူနာမည်ကျော်ရုပ်ရှင်မင်းသား Brad Pitt နဲ့ပြီးခဲ့တဲ့နှစ်ကုံကမှကွဲသွားတာပါ။တချိန်တည်းမှာပဲဒုက္ခသည်အရေးအထူးလှူရှားတဲ့အန်ဂျလီနာဂျိုလီကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တားမြစ်မှုကိုဝေဖန်ခဲ့ပါတယ်။မွတ်စလင်များစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်အောင်စုရဲ့ဝင်ခွင့်မပေးဘူးဆိုပြီးတော့သမ္မတကတားမြစ်ထားတာဟာအကာအကွယ်လိုအပ်နေတဲ့ဒုက္ခသည်တွေကိုထိခိုက်စေပြီးတော့အကြမ်းဖက်မှုကိုလည်းမီးလောင်ရာလေပင်လှုပ်ရာရောက်တယ်လို့ဖေဗရူလာ၂ရက်နေ့ကသူပြောထားခဲ့တာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့အထူးတန်တမန်အဖြစ်တာဝန်ယူထားတဲ့ဂျိုလီကသမ္မတထရမ့်ရဲ့နာမည်ကိုတော့တိုက်ရိုက်မသုံးဘဲနဲ့ညူယောက်သတင်းစာမှာအတွေ့အမြင်ဆောင်းပါးရေးသားရမှာတော့ဘာသာရေးကိုအခြေခံပြီးခွဲခြားဆက်ဆံမှုလုပ်တာဟာမီးနဲ့ကစားတာဖြစ်တယ်လို့လည်းပြောထားခဲ့ပါတယ်ရှင်။ဖေဗရူလာ23ရက်နေ့ကဖြစ်တဲ့ဂျွန်ဝိန်းလင်စင်မှာလေယာဉ်မတော်တဆဖြစ်မှုအတွင်းအဲ့ဒီ Aviat Husky ကိုပိုင်လေယာဉ်ကိုမောင်းနှင်ခဲ့သူဟာ Hollywood နာမည်ကျော်မင်းသားကြီး Harrison Ford ဖြစ်တယ်လို့ NBC သတင်းကကြေညာပါတယ်။ Husky ကိုပိုင်လေယာဉ်ဟာပြေးလမ်းပေါ်မစင်းမနဲ့ပြေးလမ်းဘေးလေယာဉ်မောင်းလမ်းပေါ်ရပ်ထားတဲ့ Boring လေယာဉ်ပေါ်ကပ်ဖြတ်တန်းပြီးတော့ကြီးကြီးမားမားအနေနဲ့ကြုံရမယ့်အခြေအနေဖြစ်ခဲ့တာပါ။ Aviat Husky လေယာဉ်အတွက်ပြေးလမ်းရှင်းပေးထားပြီးတော့လေယာဉ်မှုကလည်းဒီအချက်ပြမှုကိုတည်ထားပြီးဖြစ်တယ်လို့ FAA Federal လေကြောင်းထိန်းသိမ်းရေးဌာနကပြောပါတယ်။အခင်းဖြစ်တဲ့အချိန်မှာ Harrison Ford မောင်းတဲ့လေယာဉ်ငယ်ဆင်းဖို့ကိုခီးစဲ130နဲ့လေယာဉ်ဝန်ထမ်း6ဦးပါ AA American လေကြောင်းလိုင်းလေယာဉ်ဟာပြေးလမ်းနဘေးကမောင်းလမ်းပေါ်မှာစောင့်ဆိုင်းပေးနေတာဖြစ်ပါတယ်။အဲ့တော့လေဟာပြေးလမ်းပေါ်မစင်းမနဲ့မောင်းလမ်းပေါ်ရက်ထားတဲ့ boring jet ပေါ်ကက်တီလေးဖြတ်ပြန်ပြီးတော့မောင်းလမ်းပေါ်ကိုဆင်းသက်သွားခဲ့တာပါ။ဒါပေမဲ့ဘာမှတော့အထီးကိုင်မဖြစ်ခဲ့ပါဘူး။ဒီဖြစ်ရပ်ကိုနိုင်ငံတော်တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဘုတ်အဖွဲ့နဲ့ FAA Federal လေကြောင်းထိန်းသိမ်းရေးဌာနတို့ကိုအသိပေးခဲ့လို့ AA လေကြောင်းလိုင်းပြောခွင့်ရသူကဆိုပါတယ်။မင်းသား Harrison Ford ဟာ2015ခုနှစ်တုန်းကလေ Los Angeles နယ်မြေတွင်းကကားကွင်းတစ်ခုထဲလေးမြန်ပြတ်ကျခဲ့ပြီးတော့လေယာဉ်ရောလူပါပြင်းပြင်းထန်ထန်ထိခိုက်ခဲ့ပူတာပါ။အဲဒီတော့ကစုံစမ်းစစ်ဆေးမှုတွေမှာတော့ဒီဖြစ်ပျက်လေးကိုသူအမှတ်မရတော့ဘူးလို့မင်းသား Harrison Ford ကစုံစမ်းစစ်ဆေးမှုတွေကိုပြောခဲ့ပါတယ်။1999ခုနှစ်တုန်းကလေ Harrison Ford နဲ့သူ့ရဲ့လေယာဉ်တင်နန်းဆရာတို့နှစ်ဦး Los Angeles မြောက်ပိုင်းနေရာတစ်ခုကိုလေယာဉ်နဲ့ပြတ်ကျခဲ့ပူတယ်လို့အဲဒီအချိန်က LA Times သတင်းစာမှာရေးသားဖော်ပြခဲ့ပူပါတယ်ရှင်။ဒီတက်တဲ့အောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မင်းနာကြောတင်ဆက်သွားတဲ့တက်တန့်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်သူယုံကြည်ရအစီအစဉ်ကိုနားဆင်ရမှာပါနိုင်ငံရေးနဲ့ဆိုင်တဲ့လူငယ်လှုပ်ရှားမှုတွေမှာပါဝင်တဲ့ရန်ကုန်မြို့ကမတ်ခိုင်မွန်လင်းရဲ့အမြင်တွေကိုကြားဖို့ရှိပါတယ်မမိုးဖြူတင်ဆက်တာပါ
ဒီကဒီနေ့အစီအစဉ်အတွက်ပေါ့နော်ဒီမိမိရဲ့ယုံကြည်ရာကိုဝင်ရမယ်ဆိုလို့ရှိရင်တော့ဒီဒီမှအနေနဲ့ယုံကြည်မှုတွေအထက်ကတစ်ခုဖြစ်တယ်ပေါ့နော်ဘဝကိုရိုးဖြောင်းစွာနဲ့ဒီရိုင်းသိမ်းကုန်ပြီးတော့တယောက်ပေါ့တယောက်ဖြည်းဖြည်းမှမှနဲ့နေထိုင်ဖို့ပါပဲကျွန်တော်တို့ဒီမန်ကေတော့ငငယ်ကလေးကနေမိဘကနေပြီးတော့အမြဲတမ်းလူဘဝရှင်တိုင်းလေးတစ်ချောင်းမှာပေါ့နော်ရိုးဖြောင်းစွာနဲ့ဒီတယောက်ပေါ့တယောက်ရိုင်းသိမ်းကုန်ပြီးဖို့ဆိုပြီးတော့နေထိုင်ဖို့လူနေမှုဘဝကိုအမြဲတမ်းသင်ပေးပါတယ်ဒီငယ်တော့ကဆိုငယ်လေးတော့ဘာမှလည်းရန်ကြီးမသိခဲ့ဘူးပေါ့နော်အဲ့တော့ဒီကြီးလာတဲ့အချိန်မှာကိုတကယ်ပဲဟိုအလုပ်ခွင်တို့လုပ်ငန်းခွင်တို့ပေါ့နော်ဒီပညာရေးကဏ္ဍတို့အများတဲ့ဟိုလူမှုဆက်ဆံရေးတို့အများကြီးပေါက်ဝင်လာရတဲ့အထက်မှာတော့ကျွန်တော်တို့နေဒီဘွားပေါ့နော်တယောက်နဲ့တယောက်စိန်ခေါ်မှုတွေအများကြီးရှိကြတဲ့တခါတည်းစကားအခိုက်အတန့်မသိတဲ့ဟာမျိုးတွေဖြစ်တတ်တယ်။ဒါပေမဲ့အဲ့ဒီအခြေအားမှာပေါ့နော်ဘွားကိုဘယ်လိုမျိုးရိုးရှင်းတဲ့နေမလဲဆိုတာမျိုးအများတဲ့သိထားဖို့စူးစမ်းကြည့်ပါတယ်။ဆိုတော့ခါလေပေါ့လေကိုအသေးမောလို့ထင်တိုက်တဲ့ကူညီပေးလိုက်တဲ့ကိစ္စတစ်ခုပါဆိုလို့ရှိရင်တပတ်သူအတွက်တကယ်ကိုဟိုအကြီးကြီးမားမားကုညာရောက်တဲ့အခါလေးလေးကြုံခဲ့ဖူးပါတယ်အဲ့တော့အဲ့မှာဟိုအမှန်တကယ်တော့ကိုမမျော်လင့်ထားဘူးပေါ့လေဒါပေမဲ့အဲ့ဒီဟာတခါလေးလူတစ်ပါးအတက်ကိုဘယ်လိုပြောလဲအသက်တစ်ချောင်းကိုတော့ကင်မိတာမျိုးတွေအချိန်တွေကြုံခဲ့ဘူးရေပေါ့ဆိုတော့အဲ့ဒီဟာလေးကတခါလေးပီတိဖြစ်မိပါတယ်ဆိုတော့ဟိုတစ်ဖက်သားကိုပေါ့နော်ကိုကဟိုကုညီပေးလိုက်တဲ့ခံစားမှုကတစ်ဖက်ကလူလေကုညီပေးခြင်းကိုခံရတဲ့လူကလေ
ဟိုပေါ့နော်တပြိုင်နက်ထိသူ့ရဲ့ဟိုတခုခုအကျိုးတက်ရောက်သွားရေလို့ခံစားမှုများတယ်အမတန်မှဘဝမှာဟိုမလဲနိုင်တဲ့ခံစားမှုမျိုးပါဆိုတော့ဟိုပေါ့ဟိုဟိုဘယ်လိုပြောမလဲကျမတို့ဒီဟိုလုံဆောင်ကြရတယ်လုပ်ငန်းကြရတယ်တခါလေကျမတို့စိတ်ထဲမှာလေကျမတို့မှာအခက်ကြီးကိုတိုင်လေးရှိတယ်ဒါပေမဲ့တခါလေစိတ်ထဲမှာညူညီမိတာလေရှိကောင်းရှိတတ်ပါတယ်ဒါပေမဲ့အယူအစိတ်ထဲမှာအကောင်းဆုံးနဲ့ဒီအယူအဆဆုံးစိတ်ကိုထားပြီးတော့ကိုတက်နိုင်တယ်လို့လုပ်ပေးလိုက်ရင်ရောဆိုတဲ့ဟာမျိုးလေစိတ်ထားမိတာအခါမျိုးကိုကျမတို့ကျမအနေနဲ့ပေါ့နော်ဒါကိုလေ့ကျင့်ကိုဟာကိုလေ့ကျင့်ပြောထောင်တယ်အဲ့ဒီထဲကလေတခါလေဘယ်လိုပြောမလဲဒီဟိုအရန်ကိုလေဒီအကျိုးကျေးဇူးတွေလို့ပြောမလားဒီပီတိတွေကိုလည်းအများကြီးခံစားရပါတယ်အဲ့ဒါဟာအမတန်မှလေကျမတို့လေဒီစိတ်သက်ခွန်အားကိုလေဖြည့်ရင်းရှင်းဆက်ဆောင်မဲ့အနာဂတ်ကိုလေပို့ပြီးတော့ဟိုခွန်အားတွေဖြစ်စေပါတယ်ဟိုတခါပေါ့နော်ဥမာလေးတခါပြောမိလေဆိုလို့ရှိရင်ကျမအနေနဲ့ပေါ့နော်ဒီကူဟိုကျမတငယ်ချင်းတယောက်ကပေါ့နော်တငယ်ကြီးကတွားပြီးတော့ဆေးသွာကူရယ်ကိုရဲ့အချိန်မှာသူ့အနေနဲ့အင်မတန်မှအခက်ခဲဟိုအသက်အန္တရာယ်ကျဆိုးရရတဲ့အချိန်တွေတခုမှဖြစ်နေတယ်ပေါ့နော်အဲ့ဒီမှာသူ့မိသားစုအချိန်တွေကဒီခါကလိုက်ဖို့အနေထားမှာအများကြီးအခက်ခဲရှိတယ်ပေါ့ဥမာသူ့ဟိုအနေထားအချိန်ခါနေထားတော့ပါတော့ကအချိန်မပြေဘူးဖြစ်တဲ့အချိန်မှာကျမအနေနဲ့ဟိုအကောင်လုံးကျမရဲ့ network တွေထဲကပေါ့ကျမရဲ့အသိမိတ်ဆွေတွေထဲကအကောင်လုံးချိတ်ဆက်ပြီးတော့ကျမနိုင်တယ်လို့အများကြီးဟိုပေါ်တော့တခိုင်ထဲမှာအများကြီးကူညီပေးလိုက်တယ်ကူညီပေးလိုက်တဲ့ဟာကအမှန်တကယ်တော့သူ့ငွေချင်းကိုလည်းစိတ်ပူတယ်အရန်ပဲလေပေါ်တော့ဒီမိဘတွေဖြစ်တဲ့မိသားစုရဲ့အနေထားစိတ်ပူတဲ့အတွက်လည်းအများကြီးလည်းကိုနိုင်တယ်လားလုပ်ပေးလိုက်ရတယ်ဒါပေမဲ့တပြိုင်တည်းမှာပဲအဲ့ဒီဟာဟိုဘက်ကမိသားစုကအချိန်ကြီးရောက်သွားတဲ့အချိန်မှာတမိဖြစ်သူကလည်းဒါကိုစိတ်ခေါ်အားဖြည့်စေတဲ့အတွက်ပို့ပြီးတော့လေပေါ့နော်ဒီစိတ်ချမ်းသာပြီးတော့ပြန်ပြီးတော့နာလန်ထူပြီးတော့ပြန်လေကောင်းမွန်လာတဲ့ဟာလေမိသားစုကလုံးဝအသက်မရှင်တော့ဘူးလို့မျှော်လင့်ထားတဲ့အသက်ချမ်းသာပြန်ပြီးတော့စီပင်လာတာကိုပို့တွေ့ရတဲ့အချိန်မှာကျွန်မအနေနဲ့ဒါမှထင်မဲ့ပဲကူညီနေလိုက်တဲ့ဟာတစ်ခုဟာအမှန်တမ်းမှပဲဟိုပီတိဖြစ်ရရပေါ့နော်ဘောမှာဒီဟိုစကူဟိုပေါ့အနိုင်စလောက်တက်နိုင်စလောက်ကူတယောက်ကိုတယောက်ကူညီပေးတာဟာစိတ်ချမ်းသာမှုကိုလည်းရကြလေတစ်ဖက်ကိုတစ်ဖက်လေအများကြီးလို့ပေါ့နော်ဒီစိတ်စေတနာအကျိုးကျေးဇူးကိုလည်းခံစားရပါတယ်ဒါဆိုတဲ့ဟာမျိုးကိုလည်းကျွန်မဝင်ကြရှင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်မှဖြစ်ပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုကိုကျကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေသူကြားခဲ့ရတာတွေဟာမျောလင့်ထားတာတဲ့ပူပြီးဆွေးနွေးနေတာကြောင့်ဝမ်းနည်းရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးကြီးနေဆိုင်ရာကုလသမဂ္ဂဒုက္ခသည်ရန်ဟီလီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်လ20ရက်နေ့ကနေ23ရက်နေ့ထိမစ်ရန်ဟီလီတောခဲ့ပြီးတဲ့နောက်ဖေဖော်လ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်အောင်တားဆီးဖို့နဲ့ဖြစ်ခဲ့တယ်လို့ဆိုတဲ့ဆွေးဆွဲချက်တွေပေါ်တိကျလွတ်လပ်ပြီးဗမ်လိုက်တဲ့ပြီးပြည့်စုံတဲ့စွမ်းစစ်ဆေးမှုတစ်ခုကိုအမြန်ဆုံးလုပ်ဖို့လဲမြန်မာအစိုးရကမစ်ရန်ဟီလီကတိုက်တွန်းထားပါတယ်ဖိလစ်ပိုင်နိုင်ငံမှာအဘူ CF အစ္စလာမ်စစ်သွေးကြွတွေကပြန်ပြီးဆွဲဖမ်းဆီးထားတဲ့ဂျာမန်နိုင်ငံသားတွေပြန်ပြီးငွေပေးရမယ်တတ်မှတ်ချက်လွန်သွားပြီးတဲ့နောက်တပ်ပစ်လိုက်ပါပြီ။ပြန်ပြီးဆွဲခံခဲ့ရသူဂျာဂန်ခန္နာကိုတတ်လိုက်တာကိုရိုက်ယူထားတဲ့ဗီဒီယိုကိုအကြမ်းဖက်ဝါဒီအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်လိုက်လာတဲ့ site ထောက်လိုင်းဆိုင်ရာသုတေသနအဖွဲ့ကဒီကနေ့မှပဲ online ပေါ်မှာတင်လိုက်တာပါခင်ဗျာ။မြောက်ကိုရီးယားလူမျိုးရေးဆိုင်ရာကြီးတဲ့တာဝန်ရှိသူ၅ဦးဟာတရင်မှတွေပေးတဲ့အတွက်ခေါင်းဆောင်ခင်ဂျွန်အုံးကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တဲ့နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လိုင်းအဖွဲ့ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားသမ္မတဖာကွန်နီကိုရည်ယူရေးမှာနောက်ဆုံးလုပ်ငန်းဖြစ်ခြေကောင်းဦးတွေခုံယုံကအပြစ်သက်ကြားနာမှုကိုဒီကနေ့လုပ်ပါတယ်။ယာယီသမ္မတနဲ့ဝန်ကြီးချုပ်ဝမ်ကျူအန်တို့ကတော့သမ္မတရဲ့အခရီးလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီတစ်ခုကနေစုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့ဆိုတာကိုပယ်ချထားတာပါ။သမ္မတဖာကွန်နီရဲ့မိတ်ဆွေရင် Choi Soon Sil ကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော်ဩဇာအသုံးပြုခဲ့တယ်ဆိုပြီးတော့လက်စားမှုအရှုပ်တော်ပုံပေါ်လာတာပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးအတန်လှင့် engineer ကတော့ white dead zone ရဲ့ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီထိလိုင်းမီတာ24 25 32 58တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်တို့ရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.